Welcome to the Voice of America in Burmese.
မြင်္ဂလာညကျန်းမာတော်ရရှင်များရှင် VOA မိတ်ကံတန်ကနေ2022ခုနှစ်မေလ23ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။တနင်္လာညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်။
ကျမကတော့ဆုမြတ်ပါပါရှင်။တကယ်လို့ဒီတရုတ်နိုင်ငံကထိုင်ဝမ်ကိုကျူးကျော်ခဲ့မယ်ဆိုရင်အမေရိကန်ကထိုင်ဝမ်ကိုစစ်ရေးနဲ့အကာအကွယ်ပေးမယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။အာရှပစိဖိတ်ဒေသတွေကနိုင်ငံ10နိုင်ငံကျော်ပါဝင်တဲ့ Indo Pacific စီးပွားရေးမူပေါင်းတွေကိုလည်းသမ္မတဘိုင်ဒန်ဒီကနေ့ဂျပန်နိုင်ငံမှာကြေညာပါတယ်။မြန်မာနိုင်ငံမှာဆက်အနာတိမ်ဖုန်နဲ့စစ်တပ်ကအရသာပြည်သူတွေအပေါ်ရရဆက်ဆက်တိုက်ခိုက်နေမှုအပေါ်အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့ဝေဖန်အဖြစ်တင်ခဲ့တယ်လို့နိုင်ငံတိုင်းကမြန်မာနိုင်ငံသားတွေလုံခြုံရေးအတွက်ကာကွယ်ပေးဖို့အတွက်သမ္မတဘိုင်ဒန်နဲ့တောင်ကိုရီးယားသမ္မတတို့တောင်းဆိုကြပါတယ်။ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုဦးတင်မောင်တန်းနဲ့ထင်ရှားပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှနားဆင်ရဖို့ရှိသလိုတင်းနာညာရဲ့နောက်ဆုံးရသတင်းပေးဖို့ချက်ထဲမှာတော့စစ်ကောင်စီရဲ့ဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မွန်ပြည်သက်ပါတီ NNSP ဒုဥက္ကဋ္ဌနိုင်အောင်မင်းတို့အဖွဲ့ဟာဒီကနေ့နေပြည်တော်မှာတွေ့ဆုံကြပါတယ်။မွန်ပြည်သက်ပါတီဘက်ကအဓိကဘာတွေကိုတောင်းဆိုပါသလဲ။
တန်းလို့ရတဲ့ကောင်ကတန်းကိုရှိသွားရှိတဲ့ဒီပိတ်ပြီးပို့ပြီးတော့ဒီတဲ့ပါတီနဲ့တိုင်းဆိုင်ရမလဲကအများဆုံးရေးဆွဲဖို့အတွက်ကျွန်တော်တို့ထောက်ပြပေးတော့ပါနော်
။မွန်ပြည်သက်ပါတီရဲ့ပြောခွင့်ရနိုင်အောင်မငေးပြောပြပေးခဲ့တာပါရှင်။ဒီသတင်းနောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်။ချင်းပြည်နယ်ထန်တလန်ဘက်မှာတော့တိုက်ပွဲပြန်ပြီးဖြစ်ပွားပါတယ်။ရခိုင်ပြည်နယ်နဲ့အမ်းမြွနယ်တွေမှာတော့ပြစ်ခတ်တန်းတွေကြားနေရပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန်းနာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ဦးတမောင်တန်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။တကယ်လို့တရုတ်နိုင်ငံကထိုင်ဝမ်ကိုကျူးကျော်ခဲ့ပဲဆိုရင်အမေရိကန်ကထိုင်ဝမ်ကိုစစ်ရေးနဲ့အကာအကွယ်ပေးဖို့လိုလိုလားလားရှိတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်
။ We agree with the one China policy. We signed on to it and all the attendant agreements made from there but the idea
တရုတ်တပြည်တော်မှုကိုကျွန်တော်တို့သဘောတူညီပါတယ်ဒါပေမဲ့စစ်ရေးနဲ့ဆောင်ရွက်မှာမျိုးတော့မလုပ်သင့်ပါဘူးဒေသတစ်ခုလုံးအနေထားတွေပြတ်သွားမှာဖြစ်ပြီးယူကရိန်းမှာဖြစ်တာမျိုးနောက်ထပ်အလားတူအခြေအနေတွေဖြစ်လာလိမ့်မယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားသွားတာဖြစ်ပါတယ်ယူကရိန်းပေါ်ရုရှားကျူးကျော်ဆက်မှာအမေရိကန်ကစစ်ရေးနဲ့ကူညီဖို့တွန်းဆုတ်နေချိန်မှာထိုင်ဝမ်ကိုတရုတ်ကဝန်တိုက်ရင်စစ်ရေးရအကာအကွယ်ပေးမလားဆိုပြီးသတင်းစာရှင်းလင်းပွဲမှာသတင်းတောက်ရဲ့အမေကိုသမ္မတဘိုင်ဒန်ကခုလိုဖြေကြားခဲ့တာဖြစ်ပါတယ်။ဒါကအမေရိကန်ကကတိပြုထားတဲ့ကိစ္စဖြစ်တယ်လို့သမ္မတကပြောကြားပါတယ်။တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့ပတ်သက်လာရင်လုံးဝအပေးအယူအလျှော့ပေးမှာမဟုတ်ဘူးလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကချက်ချင်းပဲတုံ့ပြန်ပါတယ်။သမ္မတဘိုင်ဒန်က2021အောက်တိုဘာလတုန်းကလည်းအလားတူပြောကြားချက်မျိုးပြောကြားခဲ့ပြီးမကြာခင်မှာပဲအင်ဂျီရောကသမ္မတရဲ့ပြောကြားချက်တွေကိုရှင်းလင်းခဲ့ရပါတယ်။တရုတ်တပြည်တော်မှုကိုအမေရိကန်ကလက်ကင်ထားပြီးထိုင်ဝမ်ရေလက်ကြားတစ်လျှောက်ငြိမ်းချမ်းတည်ငြိမ်ဖို့အတွက်အမေရိကန်ကကတိပြုထားတယ်လို့သမ္မတဘိုင်ဒန်ကထပ်မံပြောကြားတာဖြစ်တဲ့အကြောင်းအင်ဂျီရောကရှင်းလင်းပြောခဲ့ရပါတယ်။အခုတခါထိုင်ဝမ်ကိုစစ်ရေးနဲ့အကာအကွယ်ပေးမယ်ဆိုတဲ့ပြောကြားချက်နဲ့ပတ်သက်လို့တော့အမေရိကန်တာဝန်ရှိသူတွေဘက်ကတစုံတရာပြောကြားချက်မရှိသေးပါဘူး။ထိုင်ဝမ်ကျွန်းဟာတရုတ်နိုင်ငံပိုင်ဖြစ်တယ်လို့တရုတ်အစိုးရကလက်ခံထားပြီးတော့လိုအပ်လာရင်အင်အားသုံးပြန်သိမ်းယူမယ်လို့အမြဲတမ်းပြောကြားနေပါတယ်ရှင်
။တရုတ်ဩဇာကိုတံပြန်ဖို့အတွက်ဒီဇိုင်းစင်ထားပြီးနိုင်ငံ73နိုင်ငံပါဝင်တဲ့ Indo Pacific စီးပွားရေးမူပေါင်းချက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတင်လာနေမှာကြေညာလိုက်ပါတယ်။21ရာစုစီးပွားရေးအနာဂတ်ကို Indo Pacific ဒေသမှာကြီးကြီးမားမားရေးသားမှာဖြစ်ပါတယ်လို့ IPEF လို့အင်္ဂလိပ်လိုအတူသိကြတဲ့ Indo Pacific စီးပွားရေးမူပေါင်းကြေညာတဲ့ပွဲမှာသမ္မတဘိုင်ဒန်ကပြောလိုက်ပါတယ်။အမေရိကန်နဲ့အတူဒီမူပေါင်းမှာပါဝင်ကြတဲ့တိုင်းပြည်တွေကတော့ဩစတြေးလျ၊ဘရူနိုင်၊အိန္ဒိယ၊အင်ဒိုနီးရှား၊ဂျပန်၊တောင်ကိုရီးယား၊မလေးရှား၊နယူးဇီလန်၊ဖိလစ်ပိုင်၊စင်ကာပူ၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ဖြစ်ကြပါတယ်။အခုလိုကြေညာတဲ့ပွဲမှာဘိုင်ဒန်နဲ့အတူဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီဒါနဲ့အိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီတို့လည်းတက်ရောက်ခဲ့ကြပါတယ်။ဒီမူပေါင်းမှာပါဝင်တဲ့တိုင်းပြည်တွေရဲ့ GDP ကကမ္ဘာ GDP ရဲ့40%ခန့်လို့ရှိတယ်လို့အမေရိကန်အမျိုးသားလူမျိုးရေးအကြံပေးဂျိတ်ဆူလီဗန်ကဆိုပါတယ်အင်ဒိုပစိဖိတ်စီးပွားရေးမူပေါင်းကိုတောက်လေးတောက်နဲ့ထောက်ခံထားတယ်လို့ပြောပါတယ်ထိစပ်မှုရှိခြင်းအရှုံးမပေးပြန်တဲ့နှုတ်ထခြင်းတဘာဝပတ်ဝန်းကျင်ကိုအလေးထားတန့်ရှင်းခြင်းနဲ့တရားမျှတခြင်းဆိုတဲ့တောက်လေးတောက်နဲ့တည်ထားတယ်လို့ဆိုပါတယ်သမ္မတဥပမာလက်ထက်ဖွဲ့စည်းခဲ့တဲ့ Pacific Data Mainframe ဖွဲ့ Trans-Pacific Partnership TPP ကိုသမ္မတ Trump ကဖျက်သိမ်းလိုက်ပြီးတဲ့နောက်သမ္မတ Biden လက်ထက်မှာအမေရိကန်ကပြန်လည်ပါဝင်လာခဲ့တာဖြစ်ပါတယ်
Ukraine မှာရက်ဆက်ကြမ်းကြုတ်တဲ့လုပ်ရအတွက် Russia သမ္မတ Vladimir Putin အနေနဲ့ကြီးလေးတဲ့အပြစ်ပေးခံရမယ်လို့ American သမ္မတ Joe Biden ကပြောကြားလိုက်ပါတယ်။ Russia အပေါ်ရေရှည်အရေးယူတခန့်မှုတွေချမှတ်ပြီးတော့သူတို့လောက်ရက်ကိုလက်မခံနိုင်ဘူးဆိုတာပြသဖို့အရေးကြီးတယ်လို့တမရဘိုင်ဒန်ကဂျပန်နိုင်ငံခီးစဉ်မှာပြောကြားခဲ့တာပါ Switzerland နိုင်ငံ Davos မြို့မှာကျင်းပနေတဲ့ World Economic Forum ကမ္ဘာစီးပွားရေးညီလာခံမှာ Ukraine တမရ Vladimir Zelensky ကဒီကနေ့ online ကနေမိန့်ခွန်းပြောကြားတာမှာလဲ Russia အပေါ်အမြင့်ဆုံးတန်ခတ်အရေးယူမှုတွေလုပ်ကြဖို့တောင်းဆိုခဲ့ပါတယ် Russia ရေနံတင်ပို့မှုတာမကရုရှားဗန်ဒီကိုပါပိတ်ဆို့အရေးယူပြီးတော့ရုရှားနဲ့ကုန်သွယ်မှုလုံနေတာတွေအားလုံးရပ်ဆိုင်းတင်တယ်လို့ယူကရိန်းသမ္မတကပြောကြားခဲ့ပါတယ်။ရုရှားစီကရေနံဝယ်ယူမှုကိုလုံးဝရပ်ပစ်ဖို့အတွက် EU ဥရောပသမ္မတခေါင်းဆောင်တွေကအဆိုပြုထားပေမဲ့စွန့်အင်အတွက်ရုရှားရေနံတွေကိုအကြီးအကျယ်အားကိုးနေကြရတဲ့အဖွဲ့ဝင်နိုင်ငံတချို့ကဒီအဆိုပြုချက်ကိုကန့်ကွက်နေပါတယ်။ရုရှားအနေနဲ့ယူကရိန်းကလေးငယ်တွေကိုတပ်ဖြတ်အမျိုးသမီးတွေကိုမဒိန်းချင်းမျိုးတွေကိုဖျက်ဆီးနေချိန်မှာဥရောပကရုရှားစီကရေနံနဲ့သဘာဝတန်ငွေဒေါ်လာ1ဘီလီယံပုံနေစဉ်ဝယ်ယူနေတယ်လို့ယူကရိန်းသမ္မတရဲ့အကြံပေးလက်ဖြစ်ရုရှားနဲ့ဆွေးနွေးမှုတွေမှာအထူးညှိနှိုင်းရမှုလည်းဖြစ်သူမီခဲလိုပိုရိုယက်စ်ကလည်းဒီကနေ့တင်းတင်းလာနေမှာပြောကြားပါတယ်တချိန်တည်းမှာပဲ KF မြို့တော်ကတရားရုံးတစ်ခုမှာပြုလုပ်နေတဲ့ရုရှားစစ်ရာဇဝတ်မှုဆိုင်ရာပထမဆုံးကြားနာပွဲမှာအသက်22နှစ်အရွယ်ရုရှားစစ်သားကိုစစ်ရာဇဝတ်ကျူးလွန်မှုနဲ့ထောင်ဒဏ်တသက်ချမှတ်လိုက်ပါတယ်ဖမ်းမိခဲ့တဲ့ရုရှားတပ်ချက် Vadim Sishimarin ဟာအသက်62နှစ်အရွယ်ယူကရိန်းတယောက်ကိုတတ်ခဲ့တယ်လို့သူကိုယ်တိုင်ဝန်ခံခဲ့ပါတယ
်ပြန်နံပြီးအကျိုးဆက်တွေရှိမယ်ဆိုရင်မြောက်ကြောက်ယောဂါလို့ခေါ်တဲ့ကုဆတ်ယောဂါဟာစိုးရင်ကြဖြစ်တယ်လို့ American သမ္မတ Biden ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်ဂျပန်နိုင်ငံမှာထွက်ခွာပြီးတောင်ကိုရီးယားနိုင်ငံဦးစန်ဒေးဇတ်စခန်းမှာတရင်းအောက်တွေကိုတပ်ရဘိုင်ဒန်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဘလို့ကာကွယ်ဆေးကထိရောက်မလဲဆိုတော့ကိုဆုံးဖြတ်တိုင်းပဲအလုပ်တွေကိုစပြီးလှုပ်ဆောင်နေပါတယ်လို့လည်းသူကဆိုပါတယ်။တခွန်းကတည်းကမြောက်မှာဒီဗိုင်းရပ်စ်ပိုးကိုစတွေ့တာကြောင့်မြောက်ကြောက်ယောဂါလို့အမည်ပေးခဲ့တာဖြစ်ပါတယ်။ဒီယောဂါကိုအာဖရိကတိုက်အပြင်ဘက်မှာတွေ့ရလိမ့်မရှိပေမဲ့အခုခါမှာတော့အမေရိကန်နဲ့ဥရောပနိုင်ငံတွေမှာတွေ့ရှိနေရပြီဖြစ်ပါတယ်။WHO အဖွဲ့ဝင်နိုင်ငံတွေကဒီယောဂဖြစ်လိမ့်မရှိတဲ့နိုင်ငံ12နိုင်ငံမှာစနေနေ့အထိဒီယောဂဖြစ်နေသူ92ယောက်နဲ့ယောဂဖြစ်နေတယ်လို့တန်ရရှိသူ28ယောက်ရှိတယ်လို့ WHO ကပြောပါတယ
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ19 kHz 1553ညာไลโทมิเตอร์25 kHz 7683ညไลโทมิเตอร์32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာไลโทมิเตอร์190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကတနင်္လာနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်မြန်မာနိုင်ငံမှာဆက်ရနာတိမ်မှုနဲ့စစ်တပ်ကရပ်သားပြည်သူတွေအပေါ်ရရဆက်ဆက်တိုက်ခိုက်နေမှုအပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီဆီဒါတို့ပူးတွဲကြေညာချက်ထုတ်ပြန်ဝေဖန်ဖြစ်တင်ခဲ့ပါတယ်။အကြမ်းဖက်မှုတွေချက်ချင်းရရမတရားဖမ်းဆီးခံရသူတွေအားလုံးကိုပြန်လွှတ်ရေးလူသားချင်းစာနာတဲ့အကူအညီတွေကိုနိုင်ငံတော်အတားအဆီးမရှိပေးနိုင်ရင်းနဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အမြန်ဆုံးပြန်လည်ပေါ်ပေါက်ရေးတို့အတွက်အမေရိကန်နဲ့ဂျပန်နိုင်ငံတို့ကဆက်လက်ဖိအားပေးဆောင်ရွက်သွားမယ်လို့ခေါင်းဆောင်နှစ်ဦးတိုကျိုမြို့တော်မှာတွေ့ဆုံပြီးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အလားတူတောင်ကိုရီးယားသမ္မတတဲ့ယူဆော့ကျိုနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့ဆိုးမျိုးတော်မှာတွေ့ဆုံခဲ့ပြီးမှလည်းမြန်မာနိုင်ငံမှာဆက်ရနာတိမ့်တဲ့အပေါ်ပြက်ပြက်တတအပြစ်တင်ကြောင်းပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရရင်းနဲ့ဒီမိုကရေစီပြန်လည်ပေါ်ပေါက်ရေးတို့အတွက်ဖိအားပေးလှုပ်သွားဖို့အတွက်တန်တိတ်ခံချထားတယ်လို့အမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်တို့ပူးတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံသားတွေရဲ့လုံခြုံရေးအတွက်နိုင်ငံတိုင်းကအကာအကွယ်ပေးကြဖို့နဲ့မြန်မာနိုင်ငံကိုလက်နက်မယောင်းဖို့တားမြစ်ကြဖို့အတွက်ကိုလည်းဒီကောင်းဆောင်နှစ်ယောက်ကတောင်းဆိုခဲ့ကြပါတယ်ရှင်
။မြန်မာစစ်တပ်ကအရာရှိတွေကိုဆက်လက်တင်နန်းမပေးဖို့ဂျပန်နိုင်ငံကိုလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။ဂျပန်ရဲ့စစ်တင်နန်းတွေမှာမြန်မာစစ်အရာရှိတွေတက်ရောက်နေတဲ့အတွက်စစ်တပ်ရဲ့ရဲစခန်းချုပ်မှုတွေမှာဂျပန်ဟာကြံရပါဖြစ်နိုင်တဲ့အန္တရာယ်ရှိနေတယ်လို့လူခွေရေးစောက်ကြီးအဖွဲ့ကြီးကဂျပန်နိုင်ငံကိုတတိပေးလိုက်တာပါမြန်မာစစ်တပ်ကစစ်ရာဇဝတ်မှုတွေကျွလွန်ပေမဲ့အေးအေးယူခံရမဲ့အရေးကလွတ်လွတ်နေတဲ့ရာဇဝတ်ကရှေ့ကျလာပါပြီဒါဟာဂျပန်အတွက်လုံလောက်တဲ့အထောက်အထားဖြစ်သင့်ပါတယ်လို့ HRW ရဲ့အာရှဒေသအစီအစဉ်တာဝန်ရှိသူမစ္စတာတက်ဘီကာဆိုင်ကကြေညာချက်မှာပြောထားပါတယ်မြန်မာစစ်ဘုလောင်းတွေနဲ့အရာရှိတွေကို2015ခုနှစ်ကတည်းကဂျပန်ကတင်နန်းပေးခဲ့တာပါအာဏာသိမ်းပြီးတော့လည်းဘုလောင်းနှစ်ယောက်နဲ့အရာရှိနှစ်ယောက်ကိုလက်ခံခဲ့တယ်လို့2022ခုနှစ်မှာလည်းအလားတူလက်ခံခဲ့ပါတယ် သူ့ရဲ့တင်နာအစီအစဉ်ကြောင့်မြန်မာစစ်တပ်ရဲ့မတော်မတရားပြုတဲ့ဒလေးကိုပြောင်းလဲနိုင်မယ်လို့ဆန္ဒဇွဲနဲ့အတိတ်ပဲမဲ့စဉ်းစားနေတာကိုဂျပန်အစိုးရကဆွတ်လွတ်တဲ့နယ်လို့တပိကဆိုင်ကဆိုပါတယ်
ထိုင်းနိုင်ငံမှာစစ်တပ်ထောက်ခံတဲ့အစိုးရကိုစန့်ကျင်သူတွေဘက်ကရက်တည်တယ်လို့အများမြင်နေကြတဲ့တတိပုဂ္ဂလကိုယ်စားလှယ်ဘန်ကောက်အုပ်ချုပ်ရေးမှုအဖြစ်ရွေးချယ်ခံရပါတယ်။ဒီနေ့ကနေ့ကလုတ်ခဲ့တဲ့ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်း32ယောက်ဝင်အရွေးခံတာမှာချက်ချက်စီတီဘန့်ကမဲအပြတ်အတန်နဲ့အနိုင်ရခဲ့တာပါ။ထိုင်းနိုင်ငံမှာ2014ခုနှစ်တုန်းကဆက်အနာသိမ့်ချိန်မှာတည်ယူပို့ဆောင်ရေးဝန်ကြီးတာဝန်အဖြစ်ကနေဖယ်ရှားခံရတဲ့ချက်ချက်အနိုင်ရလိမ့်မယ်လို့ရွေးကောက်ပွဲမတိုင်ခင်တည်းကလူလူသဘောထားစစ်တမ်းတွေမှာပြောပေမဲ့မဲရလတ်တွေကမျောလင့်ထားတာထက်ပိုပြီးတော့မဲထက်ဝက်ကျော်ရရှိခဲ့တာပါဘန်ကောက်အုပ်ချုပ်ရေးမှူးအဖြစ်ရွေးကောက်ခံရတာကိုသူ့အနေနဲ့အနိုင်ရတယ်လို့မမြင်ပဲဖြည်သူတွေပေးတဲ့အမိန့်အာဏာကိုလိုက်နာရမယ်တာဝန်ရှိလာတယ်လို့အသက်55နှစ်အရွယ်ချက်ချက်ကပြောကြားခဲ့ပါတယ
်ကိုဗစ်လိုယူဆတဲ့အပြားရောဂါပြန့်နှံ့နေတဲ့ကာလမှာမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအမ်ကထိပ်တန်းဗိုလ်ချုပ်ကြီးတယောက်ရဲ့အတုပမှာအခေါင်းတွေပေးခဲ့တဲ့သတင်းကိုမြောက်ကိုရီးယားနိုင်ငံတော်ပိုင်းမီဒီယာတွေကဖော်ပြလိုက်ကြပါတယ်ကိုရီးယားပြည်သူ့သမ္မတရဲ့အကြံပေးကျန်ငါးပွင့်ဗိုလ်ချုပ်ကြီးရောင်ချော်ဟေးရဲ့သတင်းကိုနေနေကအတုပကိုကင်ဂျုံအမ်ကတယောက်ခဲ့တာဖြစ်ပါတယ်2012ခုနှစ်သူ့အဖေမကွယ်လွန်မီကလေးကကင်ဂျုံအမ်ကိုနောက်တက်လာမဲ့တိုင်းပြည်ကောင်းဆောင်တယောက်ဖြစ်မွေးမြူခဲ့ရမှာကွယ်လွန်သူဗိုလ်ချုပ်ကြီးဟာအဓိကကြားတဲ့အခန်းကဏ္ဍကနေပါဝင်ခဲ့သူပါတခြားထိပ်သံကောင်းဆောင်တွေနဲ့အတူကင်ဂျုံအန်ကဗိုလ်ချုပ်ကြီးရဲ့အကောင့်ကိုတဲတဲ့တပ်ပုံတွေနဲ့ဗီဒီယိုကိုနိုင်ငံတော်ပိုင်းမီဒီယာတွေကကြားတက်ခဲ့ကြပါတယ်။အကောင့်မြေချတဲ့အခါမှာလည်းမြေဖို့ဖို့ကော်ပြားကြိုက်ထားပြီးမဲ့ကော်ပြားကိုဝေးချထားပြီးသူ့လက်နဲ့ပဲအကောင့်ပေါ်ကိုကျဲပက်ခဲ့ပါတယ်။နောက်ကိုရီးယားမှာအဖျားယောဂါကိုလူပေါင်း 1.8 သန်းကခံစားခဲ့ကြပြီးလူ68ဦးသေဆုံးခဲ့တယ်လို့တနင်္လာနေ့မှာနိုင်ငံတော်မီဒီယာတွေကပြောပါတယ
်။မေလ23ရက်တနင်္လာညရဲ့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ဥတမောင်တန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မွန်ပြည်သက်ပါတီဒီဥက္ကဋ္ဌနိုင်အောင်မင်းတို့အဖွဲ့ဟာဒီကနေ့မနက်ပိုင်းမှာနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတော့ Federal ပြည်ထောင်စုနောက်ဖွဲ့စည်းပုံရေးဆွဲရေးမွန်ပြည်နယ်ဖွဲ့စည်းပုံရေးဆွဲရေးစတာတွေကိုဆွေးနွေးခဲ့တယ်လို့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲကိုဆွေးနွေးအပြေရှားဖို့အတွက်လည်းဆွေးနွေးခဲ့တယ်လို့မွန်ပြည်သက်ပါတီပြောခွင့်ရက VOA မြန်မာပိုင်းကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုစောဝင်းလိုက်ပြောပြပေးပါရှင်။
မွန်ပြည်သက်ပါတီ MNSP ဟာစစ်ကောင်စီဥက္ကဋ္ဌနဲ့ဒုတိယမြောက်တွေ့ဆုံတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်ပါတယ်။နောက်ဖက်တွစ်ဆုံပွဲမှာ MNSP ဘက်ကအဓိကတင်ပြဆွေးနွေးကြတာတွေကိုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်အလုံးမှုဆောင်ကော်မတီဝင်နိုင်အောင်မငေးကအခုလိုပြောပါတယ
်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ပြီးပဲဖွဲ့စည်းပုံစံကောင်းကိုခုကြည့်ဆွေးပြီးတော့နေရာစံကောင်းတဲ့ပေါ်ပြီးတော့လည်းကျွန်တော်ပြောကြတယ်ဆရာတော်ကျွန်တော်ရင်းနဲ့ကိုပါဂျပန်ကိုရှိွားရှိတဲ့ဒီဖွဲ့စည်းပုံစံကောင်းကိုဒီကဒီနေ့နဲ့တိုင်းဆိုင်ရာမလေးကအများဆုံးရေးဆွဲဖို့အတွက်ကျွန်တော်တို့တောင်းဆိုတာပေါ့နော်ဒီလိုပဲချင်တော့ကျွန်တော်တို့ဒီတင်ပြချက်ပေါ်မှာရင်းနဲ့လည်းဒီအနာဂတ်ဖက်ဒရယ်ပြောင်းစုတည်ဆောက်ဖို့အတွက်ပေါ်ဒီချက်ကြီးတာပြီးတဲ့ကြောင်တကူတဲ့အများဆုံးလုပ်ပါမယ်လို့ပြောတယ်ဒါပြည်ထောင်စုပြည်ထောင်စုတာဦးလေးရေးဆွဲဖို့တွေ့လာတယ်အများဆုံးကောင်းချက်ပေါ်မှာပဲလည်းကျွန်တော်တို့ကိုဟိုပြောချက်ခဲ့ပါတယ်ခင်ဗျာ
တခြားဆွေးနွေးပြတဲ့အချက်ကတော့ MCA လက်မှတ်ရေးထိုးတဲ့အဖွဲ့တွေရောမထိုးတဲ့အဖွဲ့တွေပါအချင်းချင်းလွတ်လွတ်လပ်လပ်တွေ့ဆုံဆွေးနွေးပွဲကျင်းပဖို့နဲ့နောက်တစ်ဆင့်အနေနဲ့လက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေနဲ့ပါဝင်သင့်ပါဝင်တိုက်သူတွေအားလုံးပါဝင်တဲ့ဆွေးနွေးပွဲကျင်းပနိုင်ရေးကိုအကြံပြုဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးချက်အပေါ်စစ်ကောင်စီဘက်ကသဘောထားကိုတော့နိုင်အောင်မငေးကအခုလိုဆက်ပြောပါတယ်
။ဒီကျေးဆွေးနွေးချက်ပေါ်မှာဒီနေ့ကတော့ဆက်ကနေပြီးတော့ဒီကျွန်တော်ဆက်ဖွဲ့ပြီးတဲ့အချိန်တုံးပစ်ဆိုင်သတ်မတော်ကျွန်တော်သူရပါတော့ဒီတော့တော့ရောဒီ EUD ရောနိုင်ငံရေးပါတီရောစုဖွဲ့ပြီးတော့ဒါကိုကျွန်တော်တို့စုပေါင်းပြီးတော့ညီလိုက်ကြမယ်။ရတဲ့ခုကောင်းကောင်းမွန်မွန်ထပ်တော့ပြောကြပြကြမယ်ပေါ့အဲ့လိုတော့ဟိုကျွန်တော်တို့ကတော့ပြောထားပါတယ်ခင်ဗျာ
စစ်ကောင်စီဘက်ကထုတ်ပြန်တဲ့ကြေညာချက်မှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုင်းသားများအားလုံးနိုင်ငံရေးတွင်ပါဝင်ဆောင်ရွက်ရေးနဲ့ပညာရေးအခြေအနေပါတီစုံဒီမိုကရေစီကျင့်သုံးရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စရပ်တွေရှင်းလင်းဆွေးနွေးခဲ့ကြောင်းဖော်ပြထားပါတယ်နောက်ရက်တွေမှာတော့မွန်ပြည်သက်ပါတီကိုယ်စားလှယ်အဖွဲ့ဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့မျိုးသားစည်းလုံးညီညွတ်ရေးနဲ့ညီညာရေးဖော်ဆောင်မှုညီနိုင်ရေးကော်မတီတို့နဲ့ဆက်လက်ဆွေးနွေးမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာတော့မွန်ပြည်သက်ပါတီဘက်ကအမျိုးသားရေးပါတီအရေးကိစ္စတွေထက်သင်ဆွေးနွေးဖို့ရှိနေပါတယ်။ဒီကနေ့တွေ့ဆုံပွဲမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုက္ကဋ္ဌဒုဗိုလ်ချုပ်မှုကြီးစိုးဝင်းစစ်ကောင်စီအဖွဲ့ဝင်ဗိုလ်ချုပ်ကြီးညထွန်းဦးဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဒ ဒုတိယ ဘိုလ်ချုပ်ကြီး ရာပြည့်နဲ့ မွန်ပြည်သက်ပါတီ ဒုဥက္ကဋ္ဌ နိုင်အောင်မင်း တွဲဖက်တွင်ရမှု နိုင်ဝင်းလ ပြည်တွင်းရေးရာ တာဝန်ခံ ဘိုလ်လုံးမှုဆောင် ကော်မတီ နိုင်ပညာလယ်တို့ တက်ရောက်ဆွေးနွေးကြပါတယ် ဒီလ 20ရက်က နေ 22ရက်နေ့ အထိတော့ စစ်ကောင်စီ ဥက္ကဋ္ဌ ဦးဆောင်တဲ့ အဖွဲ့နဲ့ ရှမ်းပြည်ပြည်လယ်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌ ဘိုလ်ချုပ်ကြီး ရွတ်ဆက် ဦးဆောင်တဲ့ ကိုယ်စားလှယ် အဖွဲ့တို့ ဆွေးနွေးကြပါတယ် စစ်ကောင်စီက တိုင်းဒေသနဲ့ကိုင် အဖွဲ့တွေကို ငြိမ်းချမ်းရေး ဆွေးနွေးဖို့ ဖိတ်ကြားရမှာ NCA အပြည့်ရ အဖွဲ့က 9ဖွဲ့နဲ့ အပြည့်မရတဲ့ အဖွဲ့ 3ဖွဲ့တို့က လက်ခံထားပါတယ် ဒီဖိတ်ကြားချက်ကို တိုင်းဒေသနဲ့ကိုင်အားကြီး အဖွဲ့တွေဖြစ်တဲ့ ကရင် KNU ကချင်း KNO နဲ့ အတူ ကရင်နီ KNPP ချင်း CNF ကျောင်းသားတပ်မတော် ABSDF တို့က လက်မှတ်ခံကြောင်းထုတ်ပြန်ခဲ့သလို တအောင်းတရားနယ်လေး ကိုကန့် MNDAA နဲ့ ရခိုင် AA အဖွဲ့တို့လည်း ပါဝင်တက်ရောက်တာမရှိပါဘူး ညဉ့်ဉိုင်းရေးဆွေးနွေးပွဲကို အမျိုးသားညီညွတ်ရေး အစိုးရ NUG နဲ့ ပြည်သူ့ကာကွယ်ရေး တပ်ဖွဲ့ PDF တွေကို မဖိတ်ကြားတဲ့ အပေါ်မှာတော့ ဝေဖန်ပြောဆိုတာတွေ ရှိနေပါတယ်ခင်ဗျာ
ပေါ်ကြမှုကြီးမဲအောင်လိုင်းနဲ့ မွန်ပြည်သက်ပါတီတို့ ဒီကနေ့နေပြည်တော်မှာတွေ့ဆုံတဲ့သတင်း ကိုဇော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် ဆက်ပြီးတော့ချင်းပြည်နယ်ထန်တလန်ဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအကြောင်းကိုတင်ပြပေးကြပါရစေ ဆေးတင်းမာနေတဲ့ချင်းပြည်နယ်ထန်တလန်မြို့ထဲမှာတော့ဒီကနေ့မနက်ပိုင်းကနေစလို့တိုက်ပွဲတွေဖြစ်ပွားပြီးတော့နေအိမ်တွေမိလောင်ကျွမ်းခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါရစေ ဒီကနေ့မိလောင်ကျွမ်းတဲ့အခြေအနေကိုတော့အတိအကျမသိရသေးပေမဲ့စစ်ကောင်စီတပ်ဘက်ကမိရှို့တာလို့ဒေသခံပြည်သူတွေကစွပ်စွဲပြောဆိုပါရစေ နောက်မင်းတပ်မြို့နယ်ဘက်မှာလည်းလက်နက်ကြီးနဲ့ပစ်ခတ်လို့ကလေးငယ်တအူးတန်းရရခဲ့တယ်လို့ဒေသခံတွေကပြောပါရစေ ချင်းပြည်နယ်ဘက်ကဆေးတင်းမာနေတဲ့အခြေအနေ ရန်ကုန်ကပေးပို့တဲ့သတင်းမှတ်ခင်ဖြူထွေးပြောပြပေးပါရှင်
ချင်းပြည်နယ်ထန်တလန်မြို့အတွင်ဒီကနေ့မေလ23ရက်နေ့မနက်ပိုင်းမှာစစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးအဖွဲ့တွေအကြားပစ်ခတ်တိုက်ခိုက်တာတွေဖြစ်ပွားခဲ့တယ်လို့လေရင်တွေလည်းမိရှုခံခဲ့ရတယ်လို့စစ်ဆောင်မြို့ခံတအူကပြောပါတယ်။ဒီကိုလုံးတွေပေါ့နော်ဒီမနက်ပိုင်းမှာလည်းကျွန်တော်နေ့တွေပိုင်းကမိကိုလုံးတွေတော်တော်တက်တယ်အဲ့ဒါမိလောင်နေနေပြီလေတိုက်ပွဲဖြစ်ပြီးမှဒီစစ မ်းမျိုးအတွင်းတိုက်ပွဲဟာညနေပိုင်းအချိန်ကျင်းပခဲ့ပေမဲ့လို့ထိခိုက်မှုအခြေအနေမသိရသေးတယ်လို့နေရင်ဘလောက်မိလောင်သွားတယ်လဲဆိုတာကိုလည်းမသိရဘူးလို့ CDF ထန်တလန်ပြောခွင့်ရက VOA ကိုပြောပါရယ်တစ်ဖက်တိုက်ပွဲတွေကြောင့်ထန်တလန်မျိုးမှာဒီနေ့မေလ23ရက်နေ့အထိမိရှူတာအပါဝင်မိလောင်ကျွမ်းခဲ့တာတွေကတော့28ကြိမ်မြောက်ရှိသွားပြီဖြစ်ပြီးစုစုပေါင်းအင်ဂျီ1000ကျော်မိရှူခံခဲ့ရပြီဖြစ်တယ်လို့မြို့ကန်တွေကပြောပါရယ်စစ်ပေးဆောင်ထန်တလန်မျိုးကန်တွေရဲ့အခြေအနေကိုတော့အဲ့ဒီမျိုးကန်ကပဲအခုလိုဆက်ပြောပြပါရယ
်ထန်တလန်မျိုးပုံမှာကျတော့ကျွန်တော်ကဒီပြည်သူလူထုတွေမရှိတော့ဘူးလေမနေ့ဆက်တင်ဘာလလောက်ကနေကျွန်တော်ဒီထန်တလန်မျိုးပုံမှာပြည်သူလူထုတွေမှမရှိတော့ဘူးအဲ့ဒီစစ်ကောင်စီအဖွဲ့တွေပဲရှိတာ
ထန်တလန်မျိုးကဒေသခံ1000ကျော်ကတော့နှိစက်ရဆွေမျိုးသားချင်းအိမ်တွေနောက်ထန်တလန်မျိုးနဲ့10မိုင်ကွာလောက်မှာရှိတဲ့စစ်ဆောင်စခန်းနဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်မှာတင်ဆောင်နေကြပါရယ်ချင်းပြည်နယ်မင်းတပ်မျိုးနဲ့အဲထဲမှာလေတိုက်ပွဲဖြစ်ပွားတာမရှိပေမဲ့လို့စစ်ကောင်စီတပ်ကဒီနေ့မနက်ပိုင်းမှာလက်နက်ကြီးနဲ့အကြိမ်ကြီးပစ်ခတ်တာကြောင့်မရက်ကြီးရွာသားကလေးငယ်တအူထိခိုက်ဒဏ်ရာရခဲ့တယ်လို့မင်းတပ်ဒေသခံကပြောပါရယ
်မတော်ဖြစ်ရောဒီဆက်ကဆက်နေလက်နက်ကြီးနဲ့မှပြရကလေးပြောက်ကဒီထောင်းလေးလက်မှာလေးတန်ရာအကြီးကြီးမားမားရတော့လို့
လက်နက်ကြီးကြီးကြောက်ပောက်ခွဲတာကြောင့်အသက်17နှစ်အရွယ်လောက်ရှိတဲ့ကလေးငယ်တအူ6လောက်ပြတ်သွားပြီးဒဏ်ရာရကလေးငယ်ကိုတော့မင်းတပ်မျိုးကနေတဆင့်မန္တလေးစစ်ရုံးကိုအရေးပေါ်ပို့ဆောင်ပေးခဲ့ရပါတယ်ပြည်ခဲ့တဲ့စနေနေ့တုန်းကလည်းမင်းတပ်မျိုးအရှိပြင်းမိတပ်ကုန်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကို CDF မင်းတပ်ဘက်ကတွားရောက်ပစ်ခတ်ခဲ့လို့စစ်ကောင်စီဘက်ကနှစ်ဦးကြဆုံခဲ့တယ်လို့ CDF မင်းတပ်ကထုတ်ပြန်ထားပါတယ်။ထန်တလန်နဲ့မင်းတပ်မျိုးနယ်ဘက်ပစ်ခတ်တိုက်ခိုက်မှုအခြေအနေကိုသိရဖို့အတွက်စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လို့မရခဲ့ပါဘူး။ချင်းပြည်နယ်နဲ့ကန်လျဲစကိုင်းတိုင်းကလေးမျိုးနယ်တောင်ပိုင်းဒေသမှာလည်းနေမြေရှင်းလင်းရေးလှုပ်ဆောင်နေတဲ့စစ်ကောင်စီစစ်ကြောင်းကနေတက်နောက်ဆုတ်သွားခဲ့ပေမဲ့လို့ဒေသခံစစ်ဆောင်အများစုကတော့နေရမပြောင်းနိုင်ကြသေးပါဘူး။အထူးသဖြင့်ပြူစောတိအဖွဲ့ရင်းအင်အားကောင်းတဲ့ချေးရွာတွေမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေကြံနေသေးတာကြောင့်လုံခြုံရေးအရာစိတ်မချလို့အင်မပြန်နိုင်သေးဘူးလို့တင်သားချေးရွာဒေသခံကိုဖိုးလုံးကပြောပါတယ
်။မပြန်နိုင်သေးပါဘူးဗျာ။စစ်ကြောင်းကထွက်ပြီးမဲ့လို့လည်းကျွန်တော်တို့ဒီရေရှင်လေကြားကြားတော့မှုဆိုတာတောင်ဖက်မှာပြူရွာတွေနဲ့ကပ်နေရလေ။တို့လက်နဲ့ကြီးနဲ့ငတ်အပြစ်လို့မိရဲ့ရွာတွေဆိုတော့ပြန်မနေရတော့တာ။
စစ်ကောင်စီတပ်နဲ့ဒေသခံတိတူကာကွယ်ရေး PDF အဖွဲ့တွေတိုက်ပွဲဖြစ်ပွားနေတဲ့ကလေးမျိုးနယ်တောင်ပိုင်းဒေသကရေရှင်လေကြားကုတ်ကူရှားတော်တင်သားအရှိစီနှက်ချောင်းရှားဖို့စတဲ့ရွာ၉ရွာမှာမိရှုခံရပြီးတော့အင်ဂျီ1000လောက်မိလောင်ကျွမ်းခဲ့ပါတယ်။စစ်ရင်းရှောင်နေရတာအချိန်ကြာလာတာနဲ့အများအကူအညီရဖို့ပို့ပြီးခက်ခဲလာနေပြီးစားဝတ်နေရေးအပိုင်းမှာလည်းခက်ခဲလာနေတယ်လို့စစ်ရင်းရှောင်ရွာသားတွေကပြောဆိုကြပါရဲ့ရှင်။
ချင်းပြည်နယ်ထန်တလန်နဲ့မင်းတပ်ဘက်ကစီးရဲချင်းနေမှခင်ဖြူတွေပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်အမ်းဘက်မှာစီးရဲတင်းမာလာနေတဲ့အနေထားကိုလည်းတဆက်တည်းတင်ပြကြပါတယ်ရခိုင်ပြည်နယ်ရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တီရှိရမြို့တစ်မြို့ဖြစ်တဲ့အမ်းမြို့ပေါ်မှာမနေ့ညနေပိုင်းတုန်းကတနက်ပစ်ခတ်တန်းတွေကြားရတယ်လို့ဒေသခံပြည်သူတွေကပြောဆိုကြပါတ
အေးအေးခေါင်းဆောင်ပိုင်းကသတိပေးပြောဆိုနေချိန်မှာပဲအခုလိုမျိုးအမ်းမျိုးမှာပြစ်ခတ်တန်တွေကြားလာရတာကြောင့်ဒေသခံပြည်သူတွေရဲ့စိုးရိမ်မှုကလည်းမြင့်တက်လာနေပါတယ်ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်နောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမျိုးပေါ်မှာမနေ့ကညနေပိုင်းလောက်ကလက်နက်ကြီးလက်နက်ငယ်ပြစ်ခတ်တန်တွေကြားရတာကြောင့်မြို့ကန်တွေထိတ်လန့်န အမျိုးပေါ်နေထိုင်သူတူကပြောပါတယ
်မြို့လုံးကြားတယ်မြို့နာလေးကမြို့နာမြို့တယ်မဖြစ်တာဘူးအရှင်းကတော့တိတ်မကြပါဘူးနေနေရာသုံးနေရာကတော့တနေရာကို၄၅ဆက်ဖို့ကြည့်ပြီးတော့ပြောတတ်တာပေါ့သူကတက်အတွင်းနေကတော့မဟုတ်တက်အိတက်အိယာနာပေါ့တက်အဆာပေါ့တချင်တနေအဲ့မှာလေရင်ကွင်းရဲ့ရောက်ကမှတောင်းကုန်းလို့ရှိတယ်ကျွန်တော်တို့လေရင်ကွင်းနာမှာအဲ့ဒါကြတဲ့သူတို့ကဒီအမြင့်ရမှာကျတက်ကသူတို့ကလုံးကျွေးထားတယ်လေအနံလေရောညာသူတို့လူရှိတာကိုအဲ့ဒီကအဲ့ဒါဆိုအောက်ရောနဲ့လေရင်ကွင်းကအဲ့အဲ့ဒီကပြတဲ့နောက်တခါဟိုအန်းတောင်းကုန်းလမ်းဘက်မှာကျွန်တော်တို့ဟိုဆစ်ဆီကြီးကြီးရှိပါရောအဲ့ဆစ်ဆီကြီးကတော့ကုန်းပေါ်မှာသူတို့နေရချာရှိအဲ့ဒီကပြတဲ့နောက်တခါကျွန်တော်တို့ရန်ကုန်ဆစ်ဆီလမ်းဘက်ဟိုနော်တုံခုံတုံကိစ္စရှိတယ်တုံခုံတုံတက်ပေါ့အဲဒီအဲဒီကကပြတယ်အဲ့လိုတစ်ဖက်တည်းပါတစ်ဖက်တည်းပြတာပါညာပြတာတော့မဟုတ်ပါတစ်ဖက်တည်းပ
ါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးတပ်ဖွဲ့အကြားဆင်ရေးတင်းမာနေချိန်မှာအခုလိုပြစ်ခတ်တံတွေကြားရတဲ့အတွက်စိုးရိမ်ရသလိုမြန်မာစစ်တပ်ဘက်ကလည်းအမ်းမြို့ပေါ်ကနေအိမ်တွေကိုမကြာခဏစစ်ဆေးနေတာကြောင့်စိုးရိမ်မှုတွေတိုးလာနေတယ်လို့အမ်းဒေသခံအမျိုးသမီးတူကအခုလိုပြောပါတယ
်ဟုတ်အချိန်မတော်ဘူးပေါ့နော်ဒီကဗမာအင်းလာပြီးတော့အဲ့လိုတန်တနတ်တက်လာရဆိုတော့တော်တော်စိုးရိမ်နေချင်းအစတော့ပါတယ်ဒါဖြစ်တာလည်းပေါ့ဒီနောက်ကြနောက်ဟိုဒီနောက်ထပ်ဒီရကြတယ်စိုးရိမ်မှုတွေရှိလာကြတယ်ဆက်ဖြစ်မလားပေါ့နော်တိုက်ပွဲဖြစ်နေလားတိုက်ပွဲဒီထက်ပိုပြီးတော့စိုးလာတော့မလားအဲ့လိုမျိုးလေးရှိလားအဲ့လိုမျိုးလေးပေါ့နော
်စစ်ကောင်စီနဲ့အင်းရခိုင်လက်နက်ကိုင်အဖွဲ့အစည်းတင်းမာမှုတွေဖြစ်နေပြီးအပြန်အလှန်ချိန်ချောက်ပြောဆိုမှုတွေရှိနေပါတယ်ဒေသတွင်းအုပ်ချုပ်ရေးကိုအေအေဘက်ကနှောက်ယှက်နေတဲ့သဘောစစ်ကောင်စီကဆွဆွဲပြောဆိုသလိုအေအေဘက်ကတော့သူတို့ထိန်းချုပ်တဲ့နယ်မြေမှာသူတို့ရဲ့လုံပိုင်ခွင့်ကိုဆောင်ရွက်နေတာလို့အခိုင်အမာပြောနေပါတယ်အေအေဖွဲ့ရဲ့စေဦးစည်းချုပ်ဖြစ်တဲ့ဗိုလ်ချုပ်ထွန်းမြတ်နိုင်ကလည်းအေအေရဲ့ရခိုင်ပြည်တွင်းလုံဆောင်ချက်တွေကိုနှောက်ယှက်နေတာကြောင့်နောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုသတိပေးပြောဆိုထားတာရှိပါတယ်အဲ့ဒီနောက်ပိုင်းမှာတနတ်တန်တွေကြားရတာကြောင့်မြို့ပေါ်အထိတိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြတယ်လို့အန်ဒေသခံတူကပြောပါတယ
်ခုကတော့ဟိုဒီကျွန်တော်တို့မြို့ပေါ်တွေမှာလည်းမဖြစ်ဘူးလို့လည်းမပြောနိုင်တော့ဘူးပေါ့ဆိုတော့ပို့ပြီးစိုးရိမ်စစ်ကတော့ပုံများတာပေါ့ခုကတော့ဟိုဘက်ကလည်းဟိုဒီလူတွေတိတိရှိရှိနေကြဖို့ဆိုတာဟောပြောထားတာတခုရယ်နောက်ပြီးတော့တော့ဒီကမှဒီနတ်ဘက်ကထိပဲတက်ကြည့်မယ်ဆိုတဲ့အားရကြတော့ကြတော့လည်းဒီမြို့ကနေကတော့ကိုပြီးဆိုရင်တော့เนาะတကယ်လို့ဒီနေ့ဆင်းဖြစ်ကြဘူးဖြစ်ကြတော့မလားဆိုတော့ဟာလေးကိုတော့ဒါဆိုရင်စစ်ကတော့ပုံများကြတာပေါ့
လက်ရှိအမ်းမြုံနယ်အတွင်းမှာလည်းစစ်ဆေးမှုတွေတင်းကျပ်ထားတယ်လို့အန်ဒေတာကန်တူကပြောပါတယ
်ဒီကဆိုင်နေတော့ဆိုဒီသူတို့လူစစ်ရေးတင်းမှာလာတော့ဒီသူတွေနေနဲ့တော်တော်နည်းနည်းအနည်းရခတ်တယ်ပေါ့เนาะအနည်းရမရှာမှုအဲအခုဆိုလို့ချင်းဒီအဲ့လိုမျိုးကြီးဖြစ်ပြီးရနောက်ပိုင်းတော့ဆိုလို့ချင်းဒီဆန်လို့ဒီလက်မျိုးတွေတရားရအောင်အဲ့လိုအမ်းမြုံနယ်မှာပိတ်ကြတယ်ပိတ်ကုန်ပြီ
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2020ခုနှစ်ကစပြီးစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေတပ်ဖွဲ့အကြားနှစ်ဖက်နားလည်မှုနဲ့အပြစ်ရထားကြပေမဲ့လက်ရှိမှာတော့နှစ်ဖက်တင်းမာမှုတွေတိုးနေပါတယ်စစ်ကောင်စီကတော့ရခိုင်ပြည်နယ်အတွင်းအုပ်ချုပ်ရေးပိုင်းကိုနှောက်ယှက်မှုတွေမှာထိမ့်သိမ့်သိမ့်သိမ့်နဲ့ဆောင်ရွက်နေတယ်လို့ပြောပါတယ်ဒါဟာရခိုင်ပြည်သူတွေကိုထိခိုက်မှာစိုးရိမ်လို့ဖြစ်ပြီးဒါကမှပြဿနာဖြစ်လာရင်တော့အဆိုးမဆိုးဘူးဆိုပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့သတင်းပတ်အတွင်းပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသတိပေးပြောကြားခဲ့ပါတယ်ရခိုင်လက်နက်ကိုင်အေအဖွဲ့ဘက်ကလည်းစစ်ကောင်စီအနေနဲ့ပြည်သူတွေကိုလူမျိုးတုံးတတ်ဖြတ်ဖို့အစီအစဉ်ရှိတယ်ဆိုပြီးဆွဆွဲပြောဆိုထားတာလည်းရှိပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အမ်းဘက်မှာစစ်ရေးတင်းမာနေတဲ့အခြေအနေကိုငင်းရန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အစိုးရ20သမရယုံပြောခွင့်ရအဖြစ်နဲ့တာဝန်ယူခဲ့တဲ့ဦးစော်ထေဒီကနေ့မနက်ပိုင်းမှာကွယ်လွန်သွားတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ် ဦးတိုင်းစိန်အစိုးရလက်ထက်နဲ့ထောင်ဆန်းစုကြည်ရဲ့အန်အန်ဒီအစိုးရလက်ထက်ဒီမှာသမရယုံရဲ့ပြောရေးဆိုခွင့်ရှိသူဖြစ်တာဝန်ယူခဲ့သူသမရယုံညွှန်ကြားရေးမှူးချုပ်ဟောင်းဦးစော်ထေးဟာဒီကနေ့မေလ23ရက်မနက်ပိုင်းမှာရုတ်တရက်ကွယ်လွန်သွားပါတယ်အစိုးရ20မှာအရေးပါတဲ့ယာရုတာဝန်တွေကိုထမ်းဆောင်ခဲ့သူဦးစော်ထေးကွယ်လွန်သွားတဲ့အကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းမှတ်အင်ဂျင
ဒီနေ့မနေ့ကျွန်တော်တို့ဖြစ်ဖြစ်ချင်းမှာတော့တရင်ကြားရတဲ့အချိန်ကကိုဇော်သေးရဲ့တပည့်တယောက်ကလမ်းပြီးတော့ကြာဖုန်းနဲ့လမ်းပြီးပြောပါတယ်ဖုန်းနဲ့လမ်းပြောရပြီးတော့သူတိုင်းနဲ့လိုက်သွားနေတဲ့အကြောင်းပြောတယ်ဟိုကျွန်တော်တငယ်ချင်းတယောက်လဲလိုက်သွားပါတယ်လိုက်သွားပြီးတော့သူတို့စေယုံပို့ဖို့လောက်ကြတယ်ဖြစ်တဲ့အားတော့ကျွန်တော်တို့ ရပအောင်လာပြီးတော့ချွေးစည်းတွေပြန်လာတာပေါ့ချွေးစည်းတွေပြန်လာတော့ဖုံးဆက်ခေါ်တာဖုံးဆက်ခေါ်ပြီးတော့ဒါကျွန်တော်တို့စေယုံကြီးကိုပို့လိုက်တဲ့အချိန်ပါပဲဒီလမ်းမှာပဲကျွန်တော်တို့အသက်ဆုံးရှုံးသွားတယ်လို့ခံမှန်းတာပါလေစစ်တပ်အာဏာသိမ်းပြီးနောက်မှာတော့သူ့ကိုစစ်တပ်ဘက်ကခေတ္တခဏထိန်းသိမ်းထားခဲ့တာပါ အမှုဆွဲဆိုတင်ခဲ့တာမျိုးမရှိခဲ့ပေမဲ့ကွယ်လွန်ခြင်းအထိနေပြီးတော့မှာပဲအကျယ်ကျုပ်နေထိုင်ခဲ့ရတယ်လို့ညီဆက်သူတွေကဆိုပါတယ်။ဥစော်သေးဟာ2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစိုးရနဲ့တက်မတော်တင်းမာနေခြင်းစစ်ဆက်ညှိနှိုင်းရေးကိစ္စတွေမှာအဓိကပါဝင်ခဲ့သူဖြစ်ပါတယ်။အာဏာသိမ်းမှုဖြစ်ပွားခဲ့ပြီးတဲ့နောက်သူလဲထိန်းသိမ်းခံခဲ့ရပါတယ်။ထိန်းသိမ်းခံထားရကနေပြန်လ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ပြီးအဲ့ဒီအခြေအစိုးရယုံညွှန်ကြားရေးမှူးတာဝန်ယူခဲ့သူပါအမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရလက်ထက်မှာဒေါက်ဆန်းစုကြည်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ယာဒုအတွက်ဖွဲ့စည်းတဲ့နိုင်ငံတော်အတိုင်ပင်ခံယုံနဲ့အစိုးရရဲ့ပြောရေးဆိုခွင့်ရှိသူတဦးဖြစ်လာတယ်လို့ညွှန်ကြားရေးမှူးချုပ်လည်းဖြစ်လာပါတယ်
ငင်းငယ်လုပ်ငန်းစဉ်မှာအဓိကပါဝင်ခဲ့သူတဦးလေးဖြစ်ပါတယ်။သူနဲ့အတူငင်းငယ်လုပ်ငန်းတွေမှာတူတူလုပ်ကင်ခဲ့တဲ့အစိုးရရဲ့ငင်းငယ်ရေးအကျိုးဆောင်တဦးဖြစ်တဲ့ဦးလာမောင်ရွှေကတော့ဥစော်သေးကွယ်လွန်တာနဲ့ပတ်သက်လို့အခုလိုပြောပါတယ်။ဥစော်သေးနဲ့ကျွန်တော်2017ခုနှစ်မှာစပြီးတော့ကျွန်တော်တွေ့ခဲ့တယ်။အဲ့ချိန်တော့တူတူညီကြမ်းညီတောင်းကြည့်ထားတယ်။2017မှာတော့ကျွန်တော် ဆိုရဆူဖွဲ့ရဲ့ယူပီဒီစီအတွင်းမှတာဝန်သူယူခဲ့တာတွေ့ရတယ်သူဒီခေတ်တော့သူကနှစ်ထောင်ဆယ်ရှစ်ခုနှစ်နောက်ပိုင်းမှာတော်တော်လေးလက်သူအနေနဲ့နေရာလဲရလာတယ်တော်တော်လေးလက်လုံနေခဲ့တာတွေ့ရတယ်နှစ်ထောင်ဆယ်ရှစ်နှစ်ထောင်ဆယ်ခုနှစ်ဆယ်တရားတော်သူတော်တော်လေးလုံနေခဲ့တဲ့နေ့ဒီလိုပြောရမယ်သူတေသွားတာတော့မျိုးကောင်းပါတယ်
ကျန်းကိုင်ဖွံ့ဖြိုးရေးအစိုးရနဲ့NLD အစိုးရလိုမတူညီတဲ့အစိုးရနှစ်ဆက်လုံးရဲ့ယုံကြည်မှုကိုရခဲ့ပြီးအစိုးရမူဝါဒတွေကိုသတင်းစာရှင်းလင်းပွဲတွေမှာထွက်ပြောခဲ့သူဖြစ်တာကြောင့်မီဒီယာနဲ့ဆက်ဆံရေးရှိသူတအုပ်လည်းဖြစ်ပါတယ်။သူကွယ်လွန်တာနဲ့ပတ်သက်လို့သတင်းသမားတအုပ်လည်းဖြစ်သတင်းမီဒီယာအဖွဲ့ဝင်ဟောင်းတအုပ်ဖြစ်တဲ့ဦးမြင့်ကျော်ကအခုလိုမှတ်ချက်ပေးပါ
ရေးကြည့်တဲ့အကြောင်းတွေဟိုပြောပြတာပေါ့နော်ဆိုတော့အဲ့ဒီဟာတွေကိုလည်းသူကဟိုနားလည်သဘောပေါက်တဲ့ဟိုသဘောမျိုးသူပြောတာကိုသတိထားမိတယ်ဆိုတော့ဒီအကြောင်းအရာတွေကိုဟိုထဲထဲဝင်ဝင်တော့နားလည်တယ်တော်တော်တစ်ခါလေးမှကျွန်တော်တို့ယက်တီချက်နဲ့သူတို့ဟိုချုပ်မြင်တဲ့ယက်တီချက်တွေခွာဟမှုတွေတော့ရှိတာပေါ့နော်ဟိုလူတော်တယောက်တော့ဟိုကျွန်တော်တော့ပြောချင်ပါတယ
်ကွယ်လွန်ချိန်မှာအသက်49နှစ်သာရှိပါသေးတယ်သူဟာမှုစော်ဆိုတဲ့ကလောင်မီနဲ့လဲစာအုပ်တွေရေးသားခဲ့သူတဦးဖြစ်ပါတယ်။ကွယ်လွန်ချိန်မှာဇနီးနဲ့ဆယ်ကျော်သက်အရွယ်သမီးတဦးကျန်ခဲ့ပါတယ်။
အစိုးရ23တမရယုံပြောခွင့်ရဖြစ်တဲ့တာဝန်ယူခဲ့တဲ့ဦးစော်ထေဒီကနေ့မနက်ပိုင်းကွယ်လွန်သွားတဲ့အကြောင်းသတင်းမဲ့ရင်ချင်းနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညယူဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ VOA အမေရိကန်တန်ရဲ့တနင်္လာညအစီအစဉ်တွေကိုအမေရိက
နားဆင်ကြည့်ရှုထားပါလေ VOE မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါလေ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE ကနေတနင်္လာညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေည9:00နာရီကနေ10:00နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာအစီအစဉ်မတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့တန်ယုံတချို့မှာတန်မတ်ကြီးအစင်ကနေတန်ယုံတာဝန်ခံအဖြစ်လျှော့ချလိုက်တာနောက်အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကရက်ကြောင့်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာတန်တမန်ဆက်ဆံရေးမှာအကျပ်သေးဖြစ်လာသလားဆိုတဲ့ရန်ကုန်ကနေပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညုံဦးကဒီသတင်းပတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင
်မြန်မာနိုင်ငံတွင်ခြေဆိုင်တဲ့နိုင်ငံတကာတန်ယုံချုပ်အနေနဲ့တာမကြီးအဆင့်တွေကနေပြီးတော့တန်ယုံတာဝန်ခံတွေဖြစ်လျှော့ချလိုက်တယ်လို့ပြည်ကြတဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးနဲ့ပတ်သက်လို့ကြက်တွေကြောင့်မြန်မာစစ်ကောင်စီအနေနဲ့နိုင်ငံတကာတန်ရေးတမန်ကင်းမှာအချက်တဲကြုံလာပြီလားဆိုပြီးတော့မေးခွန်းဖြစ်လာပါတယ်။ဒီကြောင့်ရန်ကုန်ကနေပြီးတော့သတင်းတောက်မှတ်စုပေးပို့ထားပါတယ်။ကျွန်တော်တားညူပြောပြမှာပါ။စစ်တပ်ကအာဏာသိမ်းတာတစ်နှစ်ကျော်လာတဲ့အချိန်မှာအာဆီယံရဲ့အရေးကြီးဆွေးနွေးပွဲတွေမှာစစ်ကောင်စီကုစားပြုပြီးတော့တယောက်ခွင့်မရသလိုပဲအကြခင်တုန်းကကျင်းပခဲ့တဲ့ American ASEAN 2အစည်းအဝေးမှာလည်းမြန်မာစစ်ကောင်စီကိုတယောက်ခွင့်မပေးခဲ့ပါဘူး။မြန်မာနိုင်ငံနေရာမှာတကယ်တသဘောနဲ့ခုံးလို့တစ်ခုကိုထားပြီးတော့မြန်မာအရေးကိုပါထက်သွင်းဆွေးနွေးခဲ့ကြတဲ့ပွဲဖြစ်ခဲ့ပါတယ်။အခုလိုမြန်မာစစ်ကောင်စီအနေနဲ့အာဆီယံထိပ်သီးအစည်းအဝေးတွေမှာပါဝင်ခွင့်မရတာဟာနိုင်ငံတကာတန်တမန်ဆက်ဆံရေးနယ်ပယ်မှာဖိတ်ကျင်ခါတဲ့သဘောအတိမတ်မပြုတ်ခါတဲ့သဘောဖြစ်နေတယ်လို့နိုင်ငံသုံးသပ်သူတချို့ကယူဆပါတယ်။ American ASEAN ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီတယောက်ခွင့်မရတဲ့ချိန်တည်းမှာတော့ဂျက်ကလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်ကိုတော့အမေရိကန်ဒုတိယနိုင်ငံရေးဝန်ကြီးနဲ့တာဝန်ရှိသူတွေကခေါ်ယူတွေ့ဆုံဆွေးနွေးခဲ့တယ်လို့အာဆီယံဖွဲ့ဝင်မလေးရှားနိုင်ငံရဲ့နိုင်ငံရေးဝန်ကြီးကလည်းဒေါ်စင်မောင်ကိုဝါရှင်တန်မှာပဲတွေ့ဆုံခဲ့ပါတယ်။အာနာသိမ်းထားတဲ့စစ်ကောင်စီအတွက်နိုင်ငံတကာဆက်ဆံရေးတန်တမာနယ်ပယ်မှာလည်းထိုးနှက်ချက်တွေရှိနေတယ်ဆိုပြီးတော့လူ့လာသူတွေကယူဆပါတယ်။ပြီးခဲ့တဲ့ဧပြီလအတွင်းမှာတက်တန်းကုံဆုံးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအော်စတြေးလျတာမကြီးနေရာမှာတာမတ်အဆင့်ဆက်မထားတော့ဘဲနဲ့တန်ယုံယာယီတာဝန်ခံသဘောပဲအစားထိုးသွားမယ်လို့အော်စတြေးလျသတင်းတွေမှာဖော်ပြနေပါတယ်။ဒါပေမဲ့လည်းမြန်မာစစ်ကောင်စီရဲ့အတိမတ်ပြူလာကိုခိုင်းယူမှာမဟုတ်ဘဲနဲ့တန်ယုံတာဝန်ခံအဖြစ်နဲ့ပဲလုပ်ငန်းတွေကိုလုံဆောင်သွားဖို့ရှိနေတယ်လို့ဩစတြေးလျအခြေစိုက် ABC သတင်းဌာနကရေးပါတယ်။ဒါနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံရဲ့ဌာနကတော့တရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။အလားတူပဲဗြိတိန်ကလည်းမြန်မာနဲ့တန်ဆက်သွယ်ရေးမှာတာမတ်ကြီးအစားတန်ယုံတာဝန်ခံအဖြစ်နဲ့လျှော့ချလိုက်တာကိုတွေ့ရပါတယ်။ဗြိတိန်နိုင်ငံရဲ့ဌာနကတန်ဆင့်လျှော့ချတယ်လို့တရားဝင်ထုတ်ပြန်တာမျိုးမရှိဘူးပဲ။2021ခုနှစ်မှာတာမတ်ကြီးဖြစ်တဲ့ခန့်အခါသူမစ္စတာပီတ်ဘောဝါစ်ကိုတန်ယုံတောင်ငါအဆင့်အဖြစ်နဲ့ဗြိတိန်နိုင်ငံရဲ့ဌာနရဲ့ website ပြီမှာဖော်ပြပါရတယ်။သူ့ကိုမြန်မာဘက်ကအခုချိန်ထိကိုပြည်ဝင်ခွင့်မပေးသေးပါဘူး။စစ်ကောင်စီနဲ့ဆက်ဆံရေးမှာအနောက်နိုင်ငံကြီးတွေဘက်ကအခုလိုမျိုးတန်အဆင့်လျှော့ချတာမျိုးဟာစစ်ကောင်စီတတော်နောက်ထပ်တန်တမာရေးရှုံ့နှိမ်မှုတရားဖြစ်တယ်လို့နိုင်ငံရေးလိလာသူဒေါက်တာမြင့်သိန်းကယူဆပါရတယ်
။ရေပူရအဖင်ပြောတယ်ဆိုရင်တန်တမာရေးရတော့တော်တော်အထိနာနေတယ်အထိနာသွားပြီလို့ပြောလို့ရတယ်နောက်ဆုံးခုဖြစ်ခဲ့တဲ့ဒီကမ္ဘာရင်းအကြီးနိုင်ငံဖြစ်တဲ့အမေရိကန်ကဥဆောင်ပြီးတော့ဒီအင်ဖြူရောမှာမတ်စမအောင်ကိုလက်ခံတွေ့ဆုံနေဆိုတဲ့ကိစ္စကဒီစကားဆရဲ့လက်ရှိအခြေအနေကတော့ဖြစ်ရင်မြန်မာပြည်မြောက်မိဖက်နိုင်ငံနေနဲ့ဆက်ဆံရေးအဖြစ်တော့တန်တမာရေးရကတော့ကြာရှုံးသွားပြီလို့ရေပူရပြောလို့ရပါတယ
်မေလ12/23မှာကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကာလအတွင်းမှာအာဆီယံဖွဲ့ဝင်နိုင်ငံဖြစ်တဲ့မြန်မာရေးကိစ္စဟာလည်းဆွေးနွေးစရာအကြောင်းတစ်ခုဖြစ်နေပါတယ်။အစည်းအဝေးကျင်းပနေချိန်မှာပဲ NUG ဂျာကလာမြို့သားညီညီအစိုးရကုစလေကိုအမေရိကန်ဆူရကဝါရှင်တန် DC မှာလက်ခံတွေ့ဆုံတာဟာအကြမ်းဖက်အဖွဲ့အစည်းဆန့်ကျင်ရေးအမေရိကန်ဆူရရဲ့မူဝါဒအပေါ်မှာမိကုံးထုတ်လို့ရဲဆိုပြီးတော့မြန်မာစစ်ကောင်စီဘက်ကပြင်းပြင်းထန်ထန်ဝေဖန်ပါတယ်။စစ်ကောင်စီပြောခဲ့ရသူဗိုလ်ချုပ်စော်မင်းထွန်းကအမေရိကန်ပြည်အောင်စုရဲ့ရည်တည်ချက်ပေါ်မှာခုလိုမိကုံးထုတ်လိုက်တာပါ။
ဒါလို့အကြမ်းဖက်အဖွဲ့အစည်းကိုပေါ့နော်ခပါမှာအကြမ်းဖက်လောက်ရတီကိုစန့်ကျင်ပါတယ်ဆိုတော့ဒါနိုင်ငံကြီးကခေါ်ပြီးတော့ကြာတရားဝင်တွေ့ဆုံခြင်းဟာကျွန်တော်မျိုးကုန်းထုတ်လို့တော့ ဒီအကျံပဲနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံဒီအကျံပဲဆိုတဲ့အတိတ်ပဲဖွင့်ဆိုမှုအကျံပဲဆိုတဲ့အားနဲ့ပတ်သက်ပြီးတော့အတိတ်ပဲဖွင့်ဆိုမှုတွေဒီဒါစံချိန်မျိုးနဲ့ဒါပဲစတန်ဒတ်နဲ့အတိတ်ပဲဖွင့်နေတယ်ကျင့်သုံးနေတယ်လို့ပဲကျွန်တော်တို့မြင်ပါတယ်
အန်ယူဂျီနိုင်ငံကြီးဝန်ကြီးကိုအမေရိကန်တာဝန်ရှိသူတွေကတွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်မှာစစ်ကောင်စီဘက်ကပြင်းထန်တဲ့ဝေဖန်ခဲ့တာဖြစ်ပြီးတော့အမေရိကန်ရဲ့ရည်ရည်ချက်အပေါ်မှာပါမေကုံထုတ်ခဲ့ပါတယ် အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေကတော့သူတို့ရဲ့နှစ်ရက်တာတွေ့ဆုံမှုအပြီးမှာတော့ဥတွဲကြီးညာချက်တစ်ဆောင်ထုတ်ပြီးတော့မြန်မာနိုင်ငံတွေကအကြံဖက်မှုတွေချက်ချင်းရဖို့တင်းတင်းထားတဲ့နိုင်ငံရေးသမားတွေကိုပြန်လှည့်ပေးဖို့အာဆီယံခေါင်းဆောင်တွေရဲ့ပုံသဘောတူညီမှုတွေကိုအပြည့်အဝအကောင်အထည်ဖော်ပြပို့ဆိုပြီးတော့စစ်ကောင်စီကိုထပ်ပြီးတော့တောင်းဆိုပါတယ် အမေရိကန်အာဆီယံထက်သီးအစည်းအဝေးပူးတွဲကြီးညာချက်နယ်ပတ်သက်လို့မြန်မာစစ်ကောင်စီနိုင်ငံကြီးဝန်ကြီးဌာနကတုံ့ပြန်လာတော့ကြီးညာချက်ပါအပိုက်အမှတ်26မြမကြီးဖော်ပြချက်ကိုပြင်းထန်ထန်ကိုကန့်လွတ်ပါတယ်ဒါဟာအာဆီယံပြည်ညင်ကိုချိုးဖောက်တာဖြစ်တယ်လို့အာဆီယံဘုံသဘောတူညီချက်ကိုကျော်လွန်တဲ့တောင်းဆိုချက်တွေပါဝင်တယ်လို့ဆိုထားပါတယ် ဂျကာလာမြူသားညီညီအစိုးရအန်ယူဂျီရဲ့နိုင်ငံရေးဝန်ကြီးဒေါ်စေမောင်နဲ့အတူဒုတိယနိုင်ငံရေးဝန်ကြီးဖြစ်တဲ့ဦးမိုးစောဦးနဲ့နှစ်ပညာဝန်ကြီးဦးထင်းလင်းအောင်တို့ဒီအမေရိကန်ပြည်အောင်စုမှရှိတဲ့မြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံပွဲတရပြုလုပ်ခဲ့ပါတယ်ဒီတွေ့ဆုံပွဲမှာတော့အမေရိကန်ဆူရတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တဲ့အခြေအနေပါဝင်အာနာသိန်းထားတဲ့စစ်ကောင်စီကို
ူသလားအင်းစင်းပြောင်းအောင်လို့မရတော့လည်းကဘာပတ်တာလည်းမရတော့တခြားမိနဲ့စိတ်စားတတ်တာလည်းလောကဘူးလို့ပြောပဲဒါပါပဲအခုဒီတော်လည်းအင်းကြီးကလည်းတနက်ကန်ကြီးကိုတွားဆိုတော့သူကကောင်းကောင်းပြောလို့မရတော့ဘူးလို့ပြောမှရတော့မယ်ဆိုပြီးတော့သူတို့နားလည်တဲ့ခါမှာသားနဲ့ပြောတာဒါပေမဲ့ဒီတနည်းကိုပဲယူချင်တာကိုဆွလို့လိုက်တာပါဆိုတော့ဆွလို့လို့လည်းအရာဘူးပေါ့နော်အဲ့တော့ by possible means ပါနော် by possible means ချင်းနိုင်တယ်ဗျာဒီမောင်းလို့နေရတာတခုဦးမဲ့ယူချင်တာဖြစ်တယ်ဒါအဝဲယူချင်တာကိုဆွလို့လိုက်တယ်မဟုတ်ဘူးဆိုတော့သဘောကျွန်တော်တို့ဆွနေကြရရှိပါဒါလည်းပဲသူတို့သဘောပေါက်ကြပါဒါတော့သူတို့သဘောပေါက်လို့လည်းပဲကျွန်တော်တို့လည်းဆက်သွယ်ဆောင်ရွက်ရမယ်စကားပြောရမယ်ဆိုတဲ့အနေအထားမျိုးနိုင်ငံတကာဖြစ်တာဖြစ်ပါတယ်ချင်းနိုင်တယ်ဗျာဒီမောင်းကိုသုံးပြီးတော့ကျွန်တော်တို့အဆုံးတက်မှာဖြစ်ပါတယ်ပေါ့နော်ဒါတော့မျိုးမျိုးဆုံးသတ်ဖို့လည်းခုနကတော့ဂျပန်မှုတွေရက်တက်မှုဆိုတာဒီအာဆိုင်ဟက်ဘတ်ကိုဆက်တက်မှာလည်းပါလိဒါဖြစ်ပါတယ်အဲ့တော့ကျွန်တော်တန်တမန်ကြီးရရောနောက်စီဝါရေးရပြေဆိုတဲ့လူတွေရလို့ပေါ့နော်ဒီမောင်းဆိုနဲ့စီဝါရေးရတန်တမန်ကြီးရစီရေးရနိုင်ငံရေးရဒီမောင်းဆိုနဲ့ကျွန်တော်တို့စူးစမ်းပြီးတော့အဆုံးသတ်သွားမှာဖြစ်ပါတယ်
စစ်ကောင်စီဟာကုလသမဂ္ဂမှာလည်းမြန်မာနိုင်ငံကုစားပြုပြောရေးဆိုခွင့်နေရာကိုပါလက်လွတ်ဆုံးရှုံးထားရပါတယ်။နိုင်ငံတကာဆက်ဆံရေးပညာရှိတူဖြစ်တဲ့ဒေါက်တာရေမျိုးသူကတော့စစ်ကောင်စီကခုလိုအခြေအနေမျိုးမှာဖိအားတွေကြုံတွေ့နေတာမှန်ပေမဲ့လက်ရှိမှာမြန်မာနိုင်ငံဟာအမေရိကန်ပါဝင်နိုင်ငံပေါင်း80နဲ့တန်တမာဆက်ဆံရေးရှိနေစေဖြစ်တယ်လို့တန်ယုံတွေလည်းအပြန်အလှန်ထားရှိထားစေဖြစ်တဲ့အတွက်နိုင်ငံတကာနဲ့တန်တမာဆက်ဆံရေးမှာကြောက်ရှုံးနေလို့ရည်ရည်ပြပြောလို့မရဘူးလို့ဆိုပါတယ်
ဒီလိုမျိုးဥစား ASEAN US Summit မှာဒီမှာနိုင်ငံရဲ့ဥစားခြေကဥစားပေါ့နော်ဒီကိစ္စလေးပေါ့နော်ဆားနေကြတာတနည်းအားဖြင့်တော့ဒီဥစားကတန်တာမျိုးတွေလောက်ရှားရှိပါတယ်ရှင်ဘယ်လိုမျိုးလဲ US နဲ့ United States ကနော် US နဲ့ဒီကိစ္စလောက်ရှားရှိပါတယ်နော်ဒီလိုမျိုးနေတယ်ပေါ့နိဒါကတော့ကျွန်တော်ကဟိုပေါ့နော်ဟိုပြောက်ပြောင်းဆုံးဇမန်လုပ်တဲ့အချိန်နော်တန်တမာကြီးစာချုပ်ကမကြားတယ်မဟုတ်လားဒီမှာကြာတာနဲ့တူတယ်ဒီမှာနိုင်ငံကဒီတန်ရင်းဒီတင်သွားတဲ့ဒီကနေမှအရင်ရှိတယ်။ဒီချိန်ကြီးကတော့ဒီတန်ရင်းမှဒီတင်သွားတာဖြစ်တဲ့ပြင်စစ်ပြည်တဲ့ပြည်လျော်တော့မဟုတ်ဘူးရှင်ဒီသားတော့လေ
။တရုတ်နဲ့ရုရှားကတော့စစ်ကောင်စီအနာသိငင်ကစပြီးတော့မြန်မာနိုင်ငံရေးမှာနှုတ်ဆက်နေပြီမဲ့စီးပွားရေးစီးအရာတော့နောက်ွက်ကနေပြီးတော့ပံ့ပိုးမှုတွေရှိနေတယ်ဆိုတာလိလသူတွေကထောက်ပြပါရတယ်။ဆက်မှုတစ်ပြီးခုနှစ်နိုင်ငံ G7 နိုင်ငံကြီးဝန်ကြီးတွေကတော့မြန်မာစစ်တပ်ကိုလက်နက်နဲ့စစ်သုံးဆောင်တွေရောင်းချလွှဲပြောင်းမှုမလုပ်ဖို့အပြေအဝပိုင်းဖြတ်ထားပြီးနိုင်ငံအားလုံးအနေနဲ့လည်းအလားတူဆောင်ရွက်ကြဖို့တိုက်တွန်းပါတယ်မြန်မာစစ်ကောင်စီအနေနဲ့အာဏာသိမ်းပြီးတော့တစ်နှစ်ကျော်ကြာလာပြီမဲ့အခုလိုဒီပြည်တွင်းမှာနိုင်ငံရေးစီးပွားရေးအခက်အခဲတွေရှိနေသလိုနိုင်ငံတကာမှာလည်းတန်တမာရေးအရာအကျတဲ့တချို့ရှိနေသေးတယ်ဆိုတာကိုတော့ဒီတစ်ပတ်သတင်းတော်မှတ်စုစီစဉ်ကနေပြသလိုက်ပါတယ်ကျွန်တော်သားညို
ကိုတာညုံစီစဉ်တင်ဆက်ခဲ့တဲ့သတင်းနောက်မှဆူစီစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်။တက်တက်ရောင်သတင်းလွှာနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မတိုင်ခင်မှာတော့အရင်ဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ကမ္ဘာရာသီဥတုဆိုင်ရာအဖွဲ့ WMO ကနေ2022ခုနှစ်အတွက်ရာသီဥတုအခြေအနေဆိုင်ရာအစီရင်ခံစာကိုထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့9နှစ်ဟာကမ္ဘာမှာအပူပြင်းဆုံး9နှစ်အဖြစ်ဆန်းကျင်တင်ခဲ့ပြီးတော့ဒီနှစ်အထိဆက်လက်ရိုက်ခတ်တက်ရောက်ကြောင်းပြောဆိုထားပါတယ်။ဒီလိုရာသီဥတုလွန်ကဲမှုရဲ့ရိုက်ခတ်မှုတွေကြောင့်အသက်ဆုံးရှုံးရတာတွေ၊ကူးစက်ရောဂါတွေ၊နောက်ရွှေ့ပြောင်းအခြေချမှုတွေ၊ဒေါ်လာတန်းထောင်ပေါင်းရာနဲ့ချီပြီးတော့စီးပွားရေးအရာဆုံးရှုံးရမှုတွေကိုဥတည်စေပြီးဒီနှစ်အထိဆိုးကျိုးတက်ရောက်စေတာပါ AB သတင်းဆောင်မကိုအခြေခံပြီးဒီသတင်းမရဲ့စီးပွားရေးခန္ဓာမှာမတ်တိန်ကြီးထိုက်တင်ပြထားတာရှုစားနာဆင်ပါရှင
်ပြီးခဲ့တဲ့9နှစ်တာဟာအပူဆုံး9ချိန်ဆန်းချိန်တင်ခဲ့ကြောင်းကမ္ဘာရာသီဥတုဆိုင်ရာအဖွဲ့ရဲ့2022ခုနှစ်အတွင်းရာသီဥတုအခြေအနေဆိုင်ရာအစီရင်ခံစာမှာဖော်ပြခဲ့ပြီးနောက်မှာတော့တဘာဝဘေးဒဏ်တွေဖြစ်လာနိုင်တယ်လို့လည်းသတိပေးထားပါတယ်ရာသီဥတုလွန်ကဲမှုရဲ့ရိုက်ခတ်တက်ရောက်မှုကြောင့်အသက်ဆုံးရှုံးရမှုတွေနဲ့ကူးစက်ရောဂါတွေရွှေ့ပြောင်းချေချမှုဒေါ်လာတန်းထောင်ပေါင်းရာချီစီးပွားရေးအရာဆုံးရှုံးမှုတွေဖြစ်စေပြီးဒီနှစ်အထိဆက်လက်ရိုက်ခတ်တက်ရောက်ကြောင်း WMO ကမ္ဘာမူလဝတ္ထအဖွဲ့ကြီးကပြောပါတယ်ကမ္ဘာမူလဝတ္ထအဖွဲ့ WMO ရဲ့အတွင်းမှုချုပ်ပက်တီရီထလတ်စ်ကလေ့လာတွေ့ရှိချက်တွေကိုအခုလိုရှင်းပြပါတယ်
If we summarize the negative news, it's
ဒီဇော်တွေကိုအချင်းချုပ်တင်ပြရမယ်ဆိုရင်တော့ပန်းလုံးအိမ်ဓာတ်ငွေစိတ်ဝင်မှုဒေတာတွင်အပူချိန်ဆန်နှုံးတွေပင်လယ်ရေမျက်နှာပြင်မြင့်တက်လာမှုရေခဲတောင်တွေအရေပျော်ကျလာမှုနဲ့ဆက်ဆက်ပြီးပင်လယ်ရေမျက်နှာပြင်မြင့်တက်မှုတွေဖြစ်နေပါတယ
်အဓိကချတဲ့ရာသီဥတုအညွှန်းကိန်း၄ခုဟာ2022ခုနှစ်မှာဆန်းချိန်သစ်တွေတင်ခဲ့ကြောင်းလဲ WMO ရဲ့အတွင်းမှုချုပ်ကပြောပါတယ်ဖလုံးဤဓာတ်ငွေစိတ်ဝင်မှုတွေဟာ2020ပြည့်နှစ်မှာထပ်မံမြင့်တက်လာပြီးလူတွေမှာကာဗွန်ဒိုင်အောက်ဆိုက်ပါဝင်မှုဟာဆိုရင်ဆက်မှုလုပ်ငန်းတွေမတိုင်မီကရှိခဲ့တဲ့ပမာဏထက်49ရာခိုင်နှုန်းထိရောက်ရှိခဲ့ပြီးနောက်2021ခုနှစ်နဲ့အခု2022ခုနှစ်အထိဆက်လက်မြင့်တက်နေပါတယ်။သမုတ်တရားတွေပုံနှိပ်လာပြီး2021ခုနှစ်အတွင်းမှာစံချိန်တက်ခဲ့ပါတယ်။ပင်လယ်ရေထူးရဲ့အပေါ်ပိုင်းမီတာ2000မှာပြီးခဲ့တဲ့နှစ်20အတွင်းအပူချိန်တိုးလာနေပြီးပူနွေးမှုကရင်းနှပိုင်းအထိပိုပြီးတော့ပြန့်နှံ့လာနေပါတယ်။ကမ္ဘာပြင်းမြပင်လယ်ရေမျက်နှာပြင်များမြင့်တက်လာမှုဟာ2021ခုနှစ်အတွင်းစံချိန်တက်ရောက်ရှိခဲ့ပြီး2023ခုနှစ်ကနေ2022ခုနှစ်အတွင်းတစ်နှစ်ကိုပြင်းမြ 1.5 မီလီမီတာမြင့်တက်လာကြောင်းဒါဟာဆိုရင်1993ခုနှစ်ကနေ2002ခုနှစ်အတွင်းမြင့်တက်ခဲ့တဲ့နှုတ်ရဲ့နှစ်ဆကျော်ရှိကြောင်းလဲကမ္ဘာမူလဝတ္ထအဖွဲ့ကြီးကပြောပါတယ်။ဒါဟာဆိုရင်ရေခဲပြင်တွေအရေးပြောချမှုများလာတာကြောင့်ဖြစ်ပြီးကမ်းရိုးတန်းတွေမှာရေကြီးမဲ့အန္တရာယ်ဖြစ်စေပါတယ်။လူတွေရဲ့လောက်ရကြောင့်ထွက်လာတဲ့နှစ်စဉ်ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုရဲ့၄ဘုံ၃ဘုံလောက်ကိုသမုတ်တရားတွေကဆုပ်ယူနေတာကြောင့်သမုတ်တရားရှိမှာအက်ဆစ်တွေပိုများလာပြီးရေနေသရဝါတွေနဲ့တန်တာကြောက်တန်းတွေအတွက်ချင်းချောက်မှုဖြစ်လာကြောင်းလဲ WMO ကဖော်ပြပါတယ်။2020ပြည့်နှစ်အတွင်းမှာတော့ကိုရိုနာဗိုင်းရပ်စ်ကပ်ရေးရောဂါကြောင့်လူသားတွေရဲ့လှုပ်ရှားဆောင်ရွက်မှုတွေအဟန့်အတားဖြင့်နှေးကွေးသွားပြီးဓာတ်ငွေထုတ်လွှတ်မှုလည်းကျသွားတာကိုထက်လက်စ်ကထောက်ပြပါတယ်။ဒါပေမဲ့လည်းဖလုံးဓာတ်ငွေတွေကအဓိကဓာတ်ငွေဖြစ်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေကတက်တန်းရှိတာကြောင့်ရောအဲ့ဒီနောက်ပိုင်းဖလုံးဓာတ်ငွေထုတ်လွှတ်မှုများလာတာကြောင့်ရောသိထားတဲ့အပြောင်းအလဲမဖြစ်ဘူးလို့လည်းသူကပြောပါတယ
် We are still using too much fossil fuels and
ရုပ်ကြွင်းလောင်စာသုံးစွဲမှုများနေစေဖြစ်တာကြောင့်ကာဗွန်ဒိုင်အောက်ဆိုက်စိတ်ဝင်မှုကပုံမှန်တိုးလာနေတာကိုတွေ့ရပါတယ် Amazon အာဖရိကနဲ့တောင်ပိုင်းအာရှတို့ဒေသတွေမှာပစ်တော်ပြုံးတွင်းမှုတွေကဆက်ပြီးဖြစ်နေပါတယ
်။ပြီးခဲ့တဲ့နှစ်ကစကော့တလန်ဂလက်စကိုမှာလုပ်တဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံမှာ BRICS အဖွဲ့ဝင်ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတို့ထံကကာဗွန်ဖြတ်တောက်ရေးဂရိကဝတ်တွေမရခဲ့ပါဘူး။ဒါဆိုရင်ကမ္ဘာကြီးပူနွေးမှုကို 1.5 စင်တီဂရိတ်မှာထိန်းထားရေးဆိုတဲ့2015ခုနှစ်ပါရီသဘောတူညီချက်ရဲ့အဓိကရည်မှန်းချက်တစ်ခုပြည်ညောင်ရဲ့အတွက်ချင်းချောက်မှုလို့လည်းသူကပြောပါတယ်
။ We are already heading towards 2.5 to 3 degrees.
1.5 degree centigrade အစား1.5 degree centigrade ကနေ3 degree centigrade ကိုကျွန်တော်တို့ဥတည်နေပါပြီ
။19ရာစုအတွင်းရှိခဲ့တဲ့ကမ္ဘာအပူချိန်ထက်1.1 centigrade ကျော်လွန်လာတာနဲ့အတူပဲစနေရိတ်ခါမလုံလောက်မှုရွှေ့ပြောင်းသွားလာမှုနဲ့ Tao tung yi jetana trigule, gaba yadiudu saya poche, WMO ga tri pivare. Pin la yin 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 de la muga. Can you run de tari a trip jetana pite lule, WMO ye a twin mucho ga piovare?
You're having plenty of big cities worldwide located.
Gabatua, can you run de tari ma dishi de mugi, a miagi shivare? Tigisaga tione, a mia male shivare. Landane uropare male shivare. Africa ya myoji to do myan myale kan yu dan data bi ma shi ba de New York Los Angeles Buenos Aires ma le atudu ba be pin le yin myan na bin myin de la mu ha di myoji ri atwe chain chaw mu phit la ma ba
ya de yu thu pyan le mu a yi ko ka ba a yong sai mu pyan pi lo ya shi la yin myon lin chin ne kula tamaka atun yin mu chou ye pyan pi nye swan in che che pyan pyan a tong pyu ye sai ya a che nga che ba a sin sin the ma ro ပြန်ပြင်းမြဲစွမ်းအင်နီးပညာတွင်မှာညာနာပစ္စည်းမူပိုင်ခွင့်အကအခွဲတွေကိုရုပ်သိမ်းပေးရင်းနဲ့နီးပညာလွှဲပြောင်းမှုကိုအားပေးညှင့်တင်ရေးတောင်းဆိုထားပါတယ်။ဒုတိယအချက်အနေနဲ့ကတော့ပြန်ပြင်းမြဲစွမ်းအင်နီးပညာတွေအတွက်ကုန်ကျန်းတွေနဲ့ကုန်စည်ထောက်ပို့ခွင့်စရာကိုပိုပြီးကြေကြေပြန့်ပြန့်အသုံးချခွင့်ရရေးဖြစ်ပါတယ်။အစိုးရတွေအနေနဲ့ပြန်ပြင်းမြဲစွမ်းအင်ကိုညှင့်တင်ပေးနိုင်ရ တပိုင်းချက်ခံပေးနေတာကိုပြောင်းလဲဖို့တိုက်တွန်းထားပြီးနောက်ဆုံးအချက်ကတော့ပြန်ပြင်းပြင်းဆွန့်ရင်အရေးမှာပုဂ္ဂလိကနဲ့အများပိုင်းကဏ္ဍရင်းနှီးမြှုပ်နှံမှုတွေကိုသုံးစာတိုးမြှင့်ချဖို့တောင်းဆိုထားပါတယ
်မတန်ကြီးထိုင်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါလေရှင်တတက်ရောက်သတင်းလွှာမတိုင်ခင်မှာတော့စစ်ပွဲတွေကြားကယူကရိန်း IT လုပ်ငန်းတွေအကြောင်းကိုတင်ဆက်ထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အရှေ့အာရှမှာ IT လုပ်ငန်းတွေအားကောင်းနေတဲ့ယူကရိန်းနိုင်ငံမှာစစ်ဖြစ်နေပေမဲ့ဤပညာကုမ္ပဏီတွေဆက်ပြီးတော့လည်ပတ်နေကြပါတယ်။နိုင်ငံအနောက်ချမ်းလောက်စစ်တမ်းမခံရတဲ့အရှေ့ချမ်းမြို့တွေကို IT လုပ်ငန်းတွေပြောင်းရွှေ့လုပ်ကိုင်နေကြပြီးတော့နိုင်ငံအတွက်နိုင်ငံခြားဝင်ငွေရှာပေးနေကြတာပါ။စစ်တမ်းအတွက်ကြိုတင်ပြင်ဆင်ပြီးတော့ယူကရိန်း IT လုပ်ငန်းတွေလုတ်ကိုင်းနေကြတဲ့အကြောင်းမတ်စုမြင့်မွန်က AFP သတင်းကိုအခြေခံပြီးဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာရှုစားနာဆင်ပါရှင
်ယူကရိန်းပေါ်ရုရှားတို့ကျူးကျော်စစ်တိုက်ခိုက်နေခြင်းယူကရိန်းဒီပညာလုပ်ငန်းတွေကတော့စစ်ကိုအတူပြီးဆက်လက်လက်ပတ်နေကြပါတယ်မေလ23ရက်နေ့တုန်းကယူကရိန်းနိုင်ငံအနောက်ပိုင်းလဗီးမြို့က IT ကျွမ်းကျင်သူတွေအလုပ်လုပ်နေကြတာအမေရိကန်ကဆီလီကွန်ဗယ်လီမှာလုပ်နေကြသူတွေလို့ပုံစံမျိုးမြင်ရပေမဲ့တကယ်တော့သူတို့ဖြတ်တန်းလုပ်ကိုင်နေတဲ့အခြေအနေကအကွာကြီးခွာခြားပါတယ်ဒီ IT လုပ်ငန်းဝန်ကြီးတွေကရုံးခန်းတွေထဲမှာအရေးပေါ်အခြေအနေဖြစ်လာရင်အသင့်ဖြစ်နေအောင်ပြင်ဆင်ထားတဲ့ကြီးကားအင်ဂျီတွေတန်ခမောက်တွေအပြည့်နဲ့စက်ကူဘုံးတွေကိုမြင်တွေ့ရမှာဖြစ်ပါတယ်ရုရှားတို့ကျူးကျော်စစ်ကြောင့်ဖြစ်လာတဲ့အခြေအနေပေါ်လိုက်ပြီးတော့လုပ်ငန်းမပြတ်လည်ပတ်နိုင်အောင်သူတို့ကြိုးစားနေကြတာပါသူတို့ဟာယူကရိန်းခုခံစစ်ပွဲအတွက်အဓိကပံ့ပိုးပေးနေကြသူတွေလို့ပြောရင်လည်းမမှားပါဘူး။ရုရှားတို့စစ်ဆတိုက်ချိန်မှာ KF မြို့တော်နဲ့နိုင်ငံအရှေ့ပိုင်းမြို့တွေက IT လုပ်ငန်းတွေကရုံးခန်းတွေပိတ်ပြီးတော့ Lviv လို့နိုင်ငံအနောက်ပိုင်းမြို့တွေနဲ့အိမ်နီးချင်းပိုလန်နိုင်ငံဘက်ကိုပြောင်းရွှေ့ခဲ့ကြတယ်လို့ Lviv မြို့ IT လုပ်ငန်းတပ်ကအကြီးအကဲကပြောပြပါတယ်
။ A lot of engineers and a lot of people from the industry, I mean from the tech industry.moved from the eastern part of Ukraine to the western part.
Ukraine ရှေ့ပိုင်းမှာရှိတဲ့ဒီပညာလုပ်ငန်းတွေက engineer တွေ၊ဝန်ထမ်းတွေအများကြီး Ukraine နောက်ပတ်ခြံကိုပြောင်းလာကြပါတယ်။အခုဆို Ukraine ဒီပညာလုပ်ငန်း80ရာခိုင်နှုန်းကျော်က Ukraine အနောက်ခြံကိုရောက်နေပြီလို့ကျွန်တော်ထင်ပါတယ်
။ February 24ရက်မှာ Russia တို့စစ်ဆမတိုက်ခင်တည်းက Ukraine IT လုပ်ငန်းတွေကနိုင်ငံပြင်ပမှာ backup စနစ်တွေလုပ်ထားကြပြီဖြစ်လို့အခုလိုလုပ်ငန်းတွေအချိန်မပြတ်ဆက်လက်လည်ပတ်နိုင်ကြတာဖြစ်တယ်လို့AFP သတင်းဌာနကိုသူကပြောပြပါတယ်
။ I think that every company, I mean tech company in Ukraine had business contingency plan.
စစ်ဘဖြစ်ခင်ကတည်းကယူကရိန်းကဒီပညာကုမ္ပဏီတိုင်းမှာအရေးပေါ်တစ်ခုခုဖြစ်လာရင်မလုပ်မယ်ဆိုတဲ့အစီအစဉ်တွေရှိထားပြီးတာလို့ကျွန်တော်ထင်ပါတယ်။ server တွေကိုပိုလုံခြုံတဲ့နေရာပြောင်းရွှေ့တာမျိုးလိုအရေးပေါ်အစီအစဉ်တွေလုပ်ထားပြီးတာဖြစ်ပါတယ်။
ဥရောပတလွားက customer တွေကို digital ဝန်ဆောင်မှုတွေပေးနေတဲ့နည်းပညာကုမ္ပဏီ InfoPulse ဆိုရင်လေအခု Lviv မြို့ကိုပြောင်းပြီးတော့လုပ်ငန်းတွေလည်ပတ်နေပါတယ်။ When number Natan Dongyarega, Dongyago, Dimugo, Pian Bongtan Kanai on Lotare Saud Kuma, Jongan Point Haraba, Sipsin Nibi made Longan with Sedle Leper Nine, Dutan Nai Marello, Tita Dream Manijaga, Piovare. A she Uyopama, Nibinawa, Shibi, Dutan in Ukraine Ama, Nibinja Gomniva, Tangeti, Shibiro, Microsoft, Samsung Sare, Nangana Nibina Longan Jiri, Jongre Relay Shibare, Semapi Kendega. Lviv Mute Kurema, IT Gomni Bang Janet, Shigabi, Akusoye, the Tam Yuriga Pianare Gomni Rineva Banglaye, IT Longan Bang Sister Lao Sinibari.
Before war, we were one of the biggest tech hubs in the country. So before war,
General Lviv Muga, Simakin Chenega, Ukraine, Nipina Longani, Yazon Shida Mute Mute Chibare, Dima Nipina Gomni Maya Joshibi, any Gomni Malone, the Winamo, don't know the town out, Shibare.
ရုစစာတိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလဟာတမိုင်းတင်အောင်ယူကရိန်းနည်းပညာလုပ်ငန်းတွေကောင်းခဲ့တဲ့လဖြစ်တယ်လို့ဆိုပါတယ်။ဥရောပတလောအပါဝင်ပြည်ပနိုင်ငံတွေအတွက်ဒီဂျစ်တယ်ဝန်ဆောင်မှုပေးနေတဲ့ယူကရိန်း IT လုပ်ငန်းတွေကတခြားလုပ်ငန်းတွေလိုလမ်းပြတ်တရားကျိုးစိတ်ကမ်းတွေပိတ်လို့ထိခိုက်တာမျိုးမဟုတ်တဲ့အတွက်လည်းအခုလိုလုပ်ငန်းတွေဆက်လက်လက်ပတ်နိုင်ကြတာပါ။ယူကရိန်းပြည်သူတွေအတွက်အသက်သွေးကြောတစ်ခုလိုဖြစ်နေတဲ့အီလွန်မတ်ရဲ့
We are generating dollar income monthly. Yeah. When the country really needs it.
General Nanga, Taylu Anire, Kulu Chinuma, Lazin, Dola, Wingwiri Yao, Genoruga, Lobi Niraba.
Ukraine IT ကုမ္ပဏီတွေကသူတို့ရတဲ့ဝင်ငွေတွေကိုအဓိကယူကရိန်းစစ်တပ်အတွက်ထောက်ပံ့နေကြတာပါဒါတွေမကစစ်တပ်အပါအဝင်အစိုးရဝက်ဘ်ဆိုက်တွေအတွက်ကိုလည်းအခမဲ့ဝန်ဆောင်မှုတွေကိုလုပ်ပေးနေကြပါတယ်.
There is a good initiative from our Ministry of Defense and the Ministry of Digital Transformation. အစိုးရတွေက IT ကျွမ်းကျင်သူတွေ၊စိုက်ဘာလုံခြုံရေးကျွမ်းကျင်သူတွေကိုစုစည်းပြီး ရုရှားတို့ကိုအနိုင်တိုက်နိုင်ဖို့သတင်းနဲ့နည်းပညာပိုင်းကနေစူးစမ်းနေတဲ့ IT စစ်တပ်သဘောမျိုးလှုပ်ထားတာပါ။
ဖြစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံမှာ IT ကျွမ်းကျင်သူတွေဟာဖြစ်လာမဲ့အရေးပေါ်အခြေအနေအတွက်ပြင်ဆင်ပြီးတော့လုပ်ငန်းတွေကိုဆက်လက်လက်ပတ်နေကြပါတယ်။တချို့ဆိုရင်ဘုံတံခန်းနိုင်အောင်လှုပ်ထားတဲ့အခြေအနေတွေထဲမှာအလုပ်လုပ်နေကြရတာပါ။ဒီလိုအခြေအနေတွေကြားမှာပဲ
လုပ်ငန်းတွေဆက်လက်တိုးတက်အောင်လုပ်နိုင်မယ်လို့ယူကရိန်းIT လုပ်ငန်းတွေကယုံကြည်နေကြပါတယ်ရှင်ကျွန်မဆူမြတ်မောမှာမဆူမြတ်မောစီစဉ်တင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုရှုစားနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့တက်တက်ရောက်သတင်းလောအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ် တပတ်အတွင်းထေရှားကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားထွားတွေကိုမရေးဆန္ဒကျော်ကအစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင် အားလုံးစိတ်လက်ပြေရွှင်ပေါ်ပါကြပါစေ ကမ္ဘာရင်ကျင်းမှုရေးကြီးမှာခေတ်စားနေရတဲ့ချင်းပေါ်ကြော်ကြားသူတွေနဲ့ အမှုပညာလောကကသတင်းတူတူထွားတွေကိုတက်တက်ရောက်သေးမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါ အမေရိကန်ကကမ္ဘာကျော်အောင်မြင်တဲ့အဆိုတော်တေလာဆွစ်ဖာဂရမ်မီဂီတာဆွစ်အများကြီးတခြားဂုံတူးဂုံဘုတ်တွေအများကြီးနဲ့ဝါရဲ့နှုတ်ပညာရှင်တော်တော်များများထက်ကိုအောင်မြင်မှုတွေရထားသူပါအခုသူ့မှာနောက်ထပ်ဖွဲ့ရူးတစ်ခုတိုးပြန်ပြီလို့ပြောရပါမယ်သူရဲ့နာမည်ရှိမှာဒေါက်တာဆိုတဲ့ဖွဲ့တမျိုးတိုးလို့ပါရဂူဖွဲ့ရသွားတာပါနယူးယောက်တက္ကသိုလ်ကနေမေလ၈ရက်နေ့ကပဲသူ့ကိုဖိုင်းအာ့တ်
ဆင်မြင့်မော်တက်လာတော့သူနဲ့တူတူဖွဲ့ယူတဲ့ကျောင်းသားအကြောင်းကိုပြည့်တဲ့သူအော်ဟစ်အားပေးခဲ့ကြတာပ
ါ Taylor Swift Blazing singer-songwriter producer director actress
pioneering and influential advocate for artists' rights and philanthropist. You have brought joy and resolve to your hundreds of millions of fans throughout the world.
By virtue of the authority vested in me, I am pleased to confer upon you the degree of Doctor of Fine Arts, Honoris Causa.
Taylor Swift ကတော့ထုံးစံဆိုင်နှက်ခမ်းနေနည်းနည်းရဲရဲဆိုးထားတာတွေ့ရပြီးတော့ဒီတစ်ခါတော့အသက်ချွတ်ချွတ်ရထားတဲ့ဂုံနူးဆောင်ဝေရုံရှိကြီးကိုသူကချုံထားတာဖြစ်ပါတယ်။သူကအားလုံးအတွက်ဘဝတက်တာလက်ဆောင်စကားပါသွားပါတယ်။ကိုစူးစမ်းမှုအတွက်ဘရောမှမရှိပါနဲ့။မစူးစမ်းရင်ရလိုက်တယ်ဆိုတာယုံနန်းစကားတက်တက်ပါလို့ပြောသွားတာပါ။ Taylor Swift ကသူနဲ့တပြိုင်နက်ဖွဲ့ယူတဲ့မောင်မယ်တွေကိုစင်မြင့်ပေါ်ကနေစကားတွေပြောသွားတာက
Anyway, hard things will happen to us. We will recover. We will learn from it. We will grow more resilient because of it. And as long as we are fortunate enough to be breathing,
အမားရဲ့လုံးမိမှာအသေးစားပါ။ဒါမဲ့ဘဝမှာခက်ခဲတဲ့အရာတွေကြုံပြီးသွားရင်ကျမတို့ပြန်ပြီးထူမှတ်နိုင်မှာပါပဲ။အဲ့ဒီအတွေ့အကြုံကြောင့်လည်းကျမတို့ပို့ပြီးခံနိုင်ရည်တိုးလာမှာပါ။ကျမတို့ကံကြီးလို့အသက်ဆက်ရှင်နေနိုင်မယ်၊အသက်ရှင်နေနိုင်မယ်ဆိုရင်အသက်ရှူသွင်းရှူထုတ်လုပ်ပြီးတော့အသက်ဝဝရှူနိုင်ပါလေ။ကျမအခုဆိုရင်ပါရကူပွဲရပါပြီ။အခုလိုအသက်ဖန်ဖန်ရှူနေတဲ့ဒီလိုဖြစ်လာတယ်ဆိုတာလက်တွေ့ပါပဲ။ Taylor Swift ကအားမလျှော့ပဲနဲ့ကြိုးစားရမယ်အကြောင်းပြောပြချင်တယ်။
I think my favorite part of it was to make mistakes and learn as you go and
ဆိုတဲ့လူပွဲယူခွင့်ရတဲ့လူငယ်တွေကတော့သူ့ရဲ့စိတ်မြင့်မောင်ကစကားတွေကသူတို့ရဲ့ဘဝနဲ့အရင်တိုက်ဆိုင်လို့အများကြီးအားဖြစ်စေတဲ့စကားတွေပါလို့ပြောရင်းနဲ့ Taylor Swift ကိုသူ့ရဲ့ဆံပြားတစ်ယောက်ဖြစ်နေကျေးဇူးတင်နေကြပါတယ
် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly
ဒီတက်တော့ရွေးလောအစီအစဉ်ကိုရေဂျူမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတနင်္လာကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာဝိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့ပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမြတ်မွန်တလှည့်ပြောပြပေးပါရှင
်။တကယ်လို့တရုတ်နိုင်ငံကထိုင်ဝမ်ကိုကျူးကျော်ခဲ့မယ်ဆိုရင်အမေရိကန်ကထိုင်ဝမ်ကိုစစ်ရေးနဲ့အကာအကွယ်ပေးဖို့လိုလိုလားလားရှိတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်စစ်မှာအမေရိကန်ကစစ်ရေးနဲ့ကူညီဖို့တွန်းဆုတ်နေချိန်ထိုင်ဝမ်ကိုတရုတ်ကဝန်တိုင်ရင်စစ်ရေးရအကာအကွယ်ပေးမလားဆိုပြီးသတင်းစာရှင်းလင်းပွဲမှာသတင်းတောက်ရအမေကိုသမ္မတဘိုင်ဒန်ကဖြေကြားခဲ့တာဖြစ်ပါတယ်။တရုတ်ရဲ့အချုပ်အခြာအာဏာနဲ့ပတ်သက်လာရင်လုံးဝအပေးအယူအလျှော့ပေးလုပ်မင်းမှာမဟုတ်ဘူးလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကအချက်ချင်းပဲတုံ့ပြန်ပါတယ်။တရုတ်ဩဇာကိုတံပြန်ဖို့ရည်ရထားတဲ့နိုင်ငံ73နိုင်ငံပါ Indo-Pacific စီးပွားရေးမူပေါင်းတရက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီကနေ့တနင်္လာနေ့မှာဂျပန်နိုင်ငံမှာကြေညာလိုက်ပါတယ်။27ရာစုစီးပွားရေးအနာဂတ်ကို Indo-Pacific ဒေသမှာကြီးကြီးမားမားရေးသားမှာဖြစ်တယ်လို့ IPEF လို့အင်္ဂလိပ်လိုအတူကခေါ်တဲ့ Indo-Pacific စီးပွားရေးမူပေါင်းကြေညာတဲ့ပွဲမှာသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာနောက်ပိုင်းအင်္ဂါနေ့ကျင်းပမယ့်လေးနိုင်ငံစီးရေးမဟာမိတ်ထိပ်သီးအစည်းအဝေး Quad ကိုဩစတြေးလျဝန်ကြီးချုပ်သစ်အန်တိုနီအယ်ဘနီစ်တက်ရောက်မှာဖြစ်ပါတယ်။ဒီနေ့တနင်္လာနေ့အစောပိုင်းလုံးကဝန်ကြီးချုပ်သစ်အဖြစ်ကြမ်းကြင်ခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်သစ်အယ်ဘနီစ်နဲ့နိုင်ငံသားရေးဝန်ကြီးပန်နီဝေါန်းတို့ဂျပန်နိုင်ငံကိုဒီကနေ့ပဲထွက်ခွာသွားကြပါတယ်။မြန်မာနိုင်ငံမှာဆက်ရနာတိမ်မှုနဲ့စစ်တပ်ကရဲသားပြည်သူတွေအပေါ်ရရဆက်ဆက်တိုက်ခိုက်နေမှုအပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာတို့ပူးတွဲကြေညာချက်ထုတ်ပြန်ဝေဖန်ဖြစ်တင်ပါတယ်။အကြမ်းဖက်မှုတွေချက်ချင်းရရေးမတရားဖမ်းဆီးခံထားရသူတွေအလုံးလွတ်မြောက်ရေးလူသားချင်းစာနာတဲ့အကူအညီတွေကိုနိုင်ငံတော်အတားအဆီးမရှိပေးရင်းနဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အမြန်ဆုံးပြန်လည်ပေါ်ပေါက်ရေးအတွက်အမေရိကန်နဲ့ဂျပန်တို့ဆက်လက်ဖိအားပေးဆောင်ရွက်သွားမယ်လို့ခေါင်းဆောင်နှုတ်တိုကျိုမြို့တော်မှာတွေးဆုံပြီးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရတယ်။အလားတူတောင်ကိုရီးယားသမ္မတနဲ့အမေရိကန်သမ္မတတို့ဆိုးမျိုးတော်မှတွေးဆုံပွဲအပြီးမှလည်းမြန်မာနိုင်ငံစစ်အာဏာသိမ်းတဲ့အပေါ်မှာပြက်ပြက်တသားအဖြစ်တင်ကြောင်းကိုပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါရဲ့ရှင်။ မေလာ23ရက်တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အယ်ဆန်ဒိုစ်နဲ့ပီဂျေအီလီယပ်တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်မှာဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လင်းပေးခဲ့တဲ့အတန်လွင့်အ
This program has come to you from the Voice